to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်2018ခုနှစ်ဒီဇင်ဘာ16ရက် VOA American အသံရဲ့တနင်္ဂနွေနေ့ညဘက်အစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိ Washington DC မြို့တော်ကနေတိုက်ရိုက်တင်ဆက်ပေးနေပါပြီရှင်ဒီညအစီအစဉ်တွေကိုကျမများသတင်းအောင်ကတာဝန်ယူတင်ဆက်ပေးသွားပါမယ
်ကျမသင်္ကီထိုက်ပါရှင်ဒီညပိုင်းသတင်းတွေကိုကိုရနိုင်နဲ့အတူကြီးညာပါမယ်အမေရိကန်အချုပ်ခန်းထဲမှာအသက်9နှစ်အရွယ်မိန်းကလေးငယ်တဦးတေဆုံးရတဲ့အကြောင်းရင်းကိုသိရဖို့အမေရိကန်လွှတ်တော်ကိုယ်စားလှယ်အဖွဲ့တွားရောက်ဖို့ရှိနေပါတယ်။သရီးလင်္ကာနိုင်ငံမှာတော့ဖြုတ်ချကန်ဝန်ကြီးချုပ်ကိုဒီကနေ့မှပဲပြန်ပြီးတော့ခန့်အပ်ပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနားဆင်မယ့်သတင်းလွှာမှာတော့ထိုင်းပြည်မှာနေဆက်မဲဆောင်မြို့မဲတောင်ရက်ွက်အတွင်းမှာနေထိုင်နေတဲ့ရွှေပြောင်းအလုသမာမြန်မာမိသားစုဝင်၄ဦးအသက်ခံရတဲ့အကြောင်းသတင်းလွှာနဲ့အတူမြမရေးဆွေးနွေးခန်းမှာတော့
တော်တက်လာပြီလို့တော့ပြောလို့မရသေးဘူးပေါ့နော်။ဘာဖြစ်လို့လဲဆိုလို့ရှိရင်ဒီဥပဒေပြုရေးမှာတော့မှ 10% ဆိုတော့တစ်ဆယ်ရာခိုင်နှုန်းပဲရှိသေးတယ်ပေါ့နော်။ကျန်တဲ့
မြန်မာနိုင်ငံရဲ့ဥပဒေပြုရေးအုပ်ချုပ်ရေးနဲ့တရားစီရင်ရေးမန်နိုင်ကြီးသုံးရက်မှာအမျိုးသမီးတွေပါဝင်မှုနည်းနေသေးတာဘာကြောင့်လဲဆိုတော့ကိုအမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံ WLB အထွေထွေတွင်းရေးမှုလွေးပိုးငယ်နဲ့တွေ့ဆုံမေးမြန်းထားတာကိုနားဆင်ရပါမယ်။ဒါပြင်ဥစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်မြမပြည်မပေးစာများနဲ့ကဘာတလွားထူးခြားစံပြသတင်းများစတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ပေးသွားဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိငီထိုင်းနဲ့ကိုရနိုင်တို့ကပြောပြပေးပါအောင်ရှင
်။အမေရိကန်ပြည်ထောင်စုအချုပ်ခန်းမှာဂွာတီမာလာနိုင်ငံကအသက်9နှစ်အရွယ်မိန်းကလေးငယ်ဘလို့တည်ဆုံးခဲ့ရတယ်လဲဆိုတဲ့အဖြေကိုသိရဖို့အမေရိကန်လွှတ်တော်မှတ်တွေဒီသတင်းပတ်အတွင်း New Mexico ကိုသွားရောက်မှာဖြစ်ပါတယ်။ Jacqueline Carr McQueen ကိုဖခင်ဖြစ်သူနဲ့သူထိမ့်သိမ့်ခဲ့တဲ့ New Mexico ပြည်နယ် Lost Park မြို့က Lost Park Station စခန်းကိုဒီဇင်ဘာလ18ရက်နေ့မှာကိုယ်စားလှယ်အဖွဲ့ကိုဦးဆောင်သွားရောက်မဲ့အကြောင်းပြီးခဲ့တဲ့တောက်ကြံနေ့မှာပဲ Spain စကားပြောလူမှုအတိုင်းဝိုင်းဆိုင်ရာလွှတ်တော်အဖွဲ့ကပြောဆိုထားပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလ6ရက်နေ့ညကအမေရိကန်အကောက်ခွန်နဲ့လွှမ်းမှုကြီးကြပ်ရေးဌာနကဖမ်းဆီးထိန်းသိမ်းခဲ့တဲ့ရွှေပြောင်းဝင်ရောက်သူတွေထဲမှာ Jacqueline နဲ့သားအဖလည်းပါဝင်ခဲ့တာပါ။ Jacqueline ကတော့ sepsis လို့ခေါ်တဲ့ခန္ဓာကိုယ်တစ်ခုလုံးရဲ့သွေးထဲမှာရောဂါပိုးပြန့်နှံ့သွားတဲ့ရောဂါခံစားရတယ်လို့ဆေးဖက်ဆိုင်ရာတာဝန်ရှိသူတွေကပနာမကောက်ချက်ချပြီးတဲ့နောက်28နာရီအကြာမှာပဲ Texas ပြည်နယ် El Paso ကဆေးရုံမှာကွယ်လွန်ခဲ့ရတာလို့အမေရိကန်အမိမြေလုံခြုံရေးဝန်ကြီးဌာနကပြောဆိုထားပါတယ်။ဒီမိန်းကလေးငယ်တေဆုံးရတဲ့အကြောင်းရင်းကိုတော့မထုတ်ပြန်သေးပါဘူးရှင်။
မိန်းကလေးပိုင်းနေဖန်းစီထိန်းသိမ်းထားစဉ်တည်ဆုံသွားခဲ့တဲ့အသက်9နှစ်အရွယ်ဂွာတီမာလာနိုင်ငံကရွှေပြောင်းခြေချနေထိုင်သူမိန်းကလေးဟာသူ့အဖေနဲ့ခွဲလို့မရပဲသူ့မိသားစုကိုထောက်ပံ့ခြင်းနဲ့သူဖြစ်တယ်လို့မိသားစုကစနေနေ့မှာပြောလိုက်ပါတယ်အသက်29နှစ်အရွယ်နယ်ရီကာနဲ့သူ့ရဲ့သမီးဖြစ်တဲ့ဂျက်ကလင်းတို့ဟာဒဇမ6ရက်နေ့ကအမေရိကန်ပြည်ထောင်စုညူမက္ကဆီကိုပြည်နယ်နေဆက်လုံခြုံရေးတာဝန်ရှိသူတွေထံမှဖမ်းခံခဲ့ကြရတဲ့160ထဲမှာပါဝင်တာဖြစ်ပါတယ်Jacqueline ဟာ American အကောက်ခွန်နဲ့နေဆက်လုံခြုံရေးတာဝန်ရှိသူတွေကဖမ်းဆီးထိန်းသိမ်းခံထားရစဉ်အပြင်းထန်နေမကောင်းဖြစ်ပြီးတော့နိုင်ပိုင်းကြာမှာပဲတည်ဆုံသွားခဲ့တာဖြစ်ပါတယ် Jacqueline ကသူ့အရွယ်ရောက်တဲ့ခါမှာအလုပ်လုပ်ပြီးတော့သူ့အမေနဲ့အဖွားအတွက်ပတ်စံပြန်ပို့ပေးမယ်လို့ပြောကြောင်းသူမရဲ့မိခင်ဖြစ်တဲ့ Gloria McQueen ကပြောပါတယ်သူတို့မိသားစုကအလွန်မင်းဆင်းရဲတဲ့ဒဏ်ကနေရုန်းထွက်နိုင်ဖို့အတွက်သူမရဲ့အမျိုးသားဟာ American ပြည်ထောင်စုကိုတောင်းနိုင်ဖို့ဘယ်လိုမျိုးလမ်းကြောင်းရှာခဲ့တယ်ဆိုတာကိုရှင်းပြခဲ့ပြီးတော့သမီးဖြစ်တဲ့ Jacqueline ဟာလည်း American လိုနိုင်ငံအကြီးကြီးကိုတခါမှမတွေ့ဘူးတာကြောင့်သွားရမယ်ဆိုတဲ့အတွက်ပျော်နေခဲ့တယ်လို့လည်း Gloria McQueen ကပြောပါတယ် Jacqueline မှာနောက်ထပ်မွေးချင်မောင်မှ၃ယောက်ရှိတယ်လို့လည်းမိခင်ဖြစ်သူကပြောပါတယ်ခင်ဗျာ
ဖန်လွင်တန်းခွေထုတ်လွှတ်မှုကိုရှော့ချပြီးကဘာကြီးပုံနှိပ်မှုကိုရော့ပါသွားစေရည်ဆောက်ရွက်ချက်တွေကိုအထောက်အကူပြုစီမဲ့စီးမြင်စည်းကမ်းတွေနဲ့ပတ်သက်ပြီးရာသီဥတုပြောင်းလဲမှုဆန်ရကုလသမဂ္ဂညီလာခံကိုတက်ရောက်ခဲ့ကြတဲ့နိုင်ငံပေါင်း200နီးပါးတို့ကကိုယ်စားလှယ်တွေကြားသဘောတူညီချက်ရရှိသွားပြီဖြစ်ပါတယ်။2015ခုနှစ်ကရရှိခဲ့တဲ့ရာသီဥတုပြောင်းလဲမှုဆန်ရပါရီသဘောတူညီချက်ကမူပေါင်းတွေကိုနိုင်ငံတွေအနေနဲ့လက်တွေ့ကျင့်သုံးနိုင်ရေးအတွက်ပိုလန်နိုင်ငံကတ်တောဝက်မှာသတင်းနှစ်ပတ်ကြာဆွေးနွေးညှိနှိုင်းခဲ့ကြပြီးတဲ့နောက်အခုလိုသဘောတူခဲ့ကြတာဖြစ်ပါတယ်။အစိုးရတွေဘက်ကကင်တွယ်ဆောင်ရွက်နေတာထက်ကဘာကြီးပူနေမှုကပိုပြီးမြန်နေတယ်ဆိုတော့လက်တလောလိလာချက်တွေထွက်ပေါ်လာတာနဲ့အတူပဲ ရာသီဥတုပြောင်းလဲမှုဆက်ရညှိလာခံအနေနဲ့လူသလောက်အလုံးမလုံးဘူးလို့နိုင်ငံတချို့ကတော့ယူဆနေကြပါတယ်။ကဘာကြီးပူနွေးလာမှုကြောင့်ဒီနှစ်ပိုင်းအတွင်းအမေရိကန်ကိုဝှရောက်တိုက်ခတ်ခဲ့တဲ့အင်အားဖြင့်ဟာရီကိန်းမုန်တိုင်းတွေနဲ့ကယ်လီဖိုးနီးယားတော်မီလောင်ကျွမ်းမှုလိုမျိုးဆိုးရွားလာတဲ့သဘာဝဘေးဒဏ်တွေဖြစ်လာစေမယ်လို့ပြောဆိုထားတဲ့လိလာချက်တစ်ခုကပြီးခဲ့တဲ့လကပဲထွက်ပေါ်လာတာဖြစ်ပါတယ်။
ဒီနေ့နိုင်ငံမှာကုန်စည်နှုန်းကြီးမြင့်မှုကြောင့်နိုင်ငံတော်ဆန္ဒပြနေကြတဲ့သူရိယာစနေနေ့ကတော့သတင်းပတ်၅ပတ်ဆက်တိုက်အဖြစ်ဆက်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။အခုသတင်းပတ်အစောပိုင်းကပြင်သစ်သမားအမန်နျူအယ်မက်ခရွန်ကဝန်ခံပြောဆိုခဲ့တာအပြင်မိုးရွာပြီးတော့ရာသီဥတုအေးနေတာကြောင့်နိုင်ငံတော်ဆန္ဒပြတဲ့သူဥယျဟာယောနေခဲ့ပါတယ်။ပဲရစ်မြို့မှာတော့စနေနေ့ကဆန္ဒပြတဲ့သူဥယျထောင်ထဲကြီးရှိခဲ့ပြီးတော့ဆန္ဒပြတဲ့သူတွေနဲ့ရဲတွေကြားမှာပြည်ပကရုံးရင်းဆန်ခတ်တွေဖြစ်ခဲ့ပါတယ်။ပဲရစ်မြို့ရဲ့အထင်ကြီးရှောင်းဇလီဇေးလမ်းမကြီးကိုဥတီနေတဲ့လမ်းတွေမှာကြီးတက်ဆန္ဒပြနေကြတဲ့သူတွေကိုတော့ရဲကအေးယူပုံးတွေဖိသက်ပိုက်တွေနဲ့နှိမ်နှင်းခဲ့ပါတယ်။ပြီးခဲ့တဲ့ဆန္ဒပြမှုတုန်းကစတိုးဆိုင်တွေကိုလူရတာတွေလမ်းတွေပေါ်ကအတားဆီးကားရန်တွေကိုမီးရှို့ပြီးအကြမ်းဖက်တာတွေဖြစ်ခဲ့တာကြောင့်ဒီလိုမျိုးထပ်မဖြစ်အောင်ကာကွယ်တဲ့အနေနဲ့ Paris မြို့မှာရဲရင်အား 8,000 နဲ့လက်နက်တပ်ဆင်ထားတဲ့စစ်ကား14စင်းကိုချထားခဲ့ပါတယ်။စနေနေ့နေ့လယ်ပိုင်းကတော့ဆန္ဒပြတဲ့သူ115ယောက်ထက်မနည်းကိုဖမ်းဆီးထိန်းသိမ်းလိုက်တယ်လို့ပြည်သူ့ရဲတပ်ဖွဲ့ကပြောပါတယ်။ပြီးခဲ့တဲ့ပတ်လုံးကတော့ပြည်သူ့နိုင်ငံတော်ဆန္ဒပြတဲ့သူ3,000ကျော်ရှိခဲ့တယ်လို့ပြည်သူ့အာဏာပိုင်တွေကပြောကြားခဲ့ပြီးအခုသတင်းပတ်ထွန်းမှာတော့ဆန္ဒပြတဲ့သူဦးရေဟာ3,000ကျော်သာရှိတယ်လို့ပြောပါတယ်ခင်ဗျာ။
ဒီရေအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553တို့ညလိုင်းဒိုမီတာ25 kHz 1783တို့ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်VOA မြန်မာပိုင်းစီစဉ်ရဲ့တင်းငွေနေ့ညပိုင်းသတင်းတွေကိုနားဆင်ရတာဖြစ်ပါတယ်။သီရိလင်္ကာဝန်ကြီးချုပ်အဖြစ်ရနဲဝဂရီမီဆင်းကိုပြန်ပြီးတော့ခန့်အပ်လိုက်ပါတယ်။ပြီးခဲ့တဲ့အောက်တိုဘာလတုန်းကသူ့ကိုဝန်ကြီးချုပ်ယာရုကနေဖယ်ရှားလိုက်တဲ့တမရမာသရီပါလာစရီစီနာကဝဂရီမီဆင်းကိုဝန်ကြီးချုပ်အဖြစ်ပြန်လည်ခန့်အပ်တာဖြစ်ပြီးဒီကနေ့တင်းငွေနေ့မှာစံသစ္စာချိန်ဆလိုက်ပြီးဖြစ်ပါတယ်။ဝင်ကြီးချုပ်အဖြစ်ကနေသူ့ကိုဖြုတ်ပြီးသူ့နေရာမှာသဘောထားပြင်းထန်တဲ့တမရဟောင်းမဟင်ဒာရာဂျာပက်ဆာကိုတမရကအစတူခန့်အပ်ခဲ့တာပါဒါပေမဲ့လည်းဝီကရီမီဆင်းကယာရုကနှုတ်ထွက်ဖို့ညှင်းဆန်ခဲ့ပြီးကိုလံပိုမှာရှိတဲ့ဝင်ကြီးချုပ်အိမ်တော်မှာဆက်ပြီးတော့နေထိုင်ခဲ့တာပါဝင်ကြီးချုပ်အဖြစ်တာဝန်ယူနိုင်ရေးလွှတ်တော်တွေမဲခွဲတာမှလည်းမဟင်ဒာရာဂျာပက်ဆာကရှုံးနိမ်ခဲ့ပြီးတဲ့နောက်တမရကလွှတ်တော်ကိုဖျက်သိမ်းကြားပြတ်ရွေးကောက်ပွဲကျင်းပဖို့တောင်းဆိုခဲ့တာပါဒါပေမဲ့သီရိလင်ကတရားရုံးချုပ်ကဒီလောက်ရက်ကတရားမဝင်ဘူးလို့ဆုံးဖြတ်ခဲ့ပါတယ်။ဂျာကန်လာမှာလွှတ်တော်အနေနဲ့2019ခုနှစ်အတွက်အစိုးရအသုံးစရိတ်ကိုအတည်ပြုပေးနိုင်မှာမဟုတ်တာကြောင့်သီရိလင်ကနိုင်ငံရဲ့အကျွေးယူနိုင်တဲ့အဆင့်နှိမ့်ချသွားစေပြီးအကျွေးမဆက်နိုင်မဲ့အရေးစိုးရိမ်မှုတွေလည်းကြီးထွားလာနေပါတယ်ရှင်
။ပါကစ္စတန်နိုင်ငံအနေနဲ့အိန္ဒိယအာဖဂန်နစ္စတန်နိုင်ငံတွင်စစ်ပွဲတွေကိုညီလိုက်ဖြည့်ရှင်ရေးမြင့်တင်လှုပ်ဆောင်လာမှုကိုကြိုဆိုတဲ့အကြောင်းအမေရိကန်ပြည်ထောင်စုကမနေ့စနေနေ့မှာပြောဆိုလိုက်ပါတယ်။အာဖဂန်တာလီဘန်တို့နဲ့အမေရိကန်အစိုးရကြညဉ့်ညဲဆွေးနွေးပွဲတင်လာနေမှာနောက်ထပ်ကျင်းပဖို့စီစဉ်ထားကြောင်းပါကစ္စတန်ဝန်ကြီးချုပ်အင်မရန်ခန်းကကြေညာခဲ့ပြီးနောက်တစ်နေ့မှာပဲအမေရိကန်ဘက်ကအခုလိုချီးကျူးပြောဆိုလိုက်တာဖြစ်ပါတယ်။တာလီဘန်အာဖဂန်အစိုးရနဲ့တခြားအာဖဂန်တွေနဲ့စစ်ဆင်ညီနိုင်မှုတွေအပါအဝင်ပါကစ္စတန်အစိုးရဘက်ကတိုးမြင့်ပူးပေါင်းဆောင်ရွက်မှုတွေအပေါ်အမေရိကန်အစိုးရဘက်ကကြိုဆိုကြောင်းအာဖဂန်နစ္စတန်နိုင်ငံဆိုင်ရာအမေရိကန်တန်ယုံပြောခွင့်ရက VOA ကိုပြောပါတယ်။အာဖဂန်နစ္စတန်နိုင်ငံတွင်းကပဋိပက္ခတွေပြည်လည်စေရေးအထောက်အကူဖြစ်စေဖို့တာလီဘန်တို့အပါအဝင်ပါဝင်ပတ်သက်သူအားလုံးကိုအာဖဂန်ပြည်နယ်ရင်ကြားစစ်ရေးအမေရိကန်ထူးကိုယ်စားလှယ်ဆော်မာခါလီဇတ်ကတွေ့ဆုံခဲ့ကြောင်းနဲ့ဆက်ပြီးလည်းတွေ့ဆုံသွားမှာဖြစ်ကြောင်းပြောခွင့်ရကထပ်လောင်းပြောပါရယ်တာလီဘန်တာဝန်ရှိသူတွေနဲ့ပဲမှတွေ့မလဲဆိုတာကိုတော့ပါကစ္စတန်ဝန်ကြီးချုပ်ဘက်ကရောအမေရိကန်ပြောခွင့်ရဘက်ကပါထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။အာဖဂန်သတင်းရင်းမြစ်တချို့အဆိုအရတော့ပါကစ္စတန်နိုင်ငံအစ္စလာမဘက်မြို့တော်မှာကျင်းပလိမ့်မယ်လို့ပြောဆိုနေကြပြီမဲ့တရားဝင်အထူးပြုချက်တော့မရှိသေးပါဘူးခင်ဗျာ
။ပါကစ္စတန်နိုင်ငံမှာပြီးခဲ့တဲ့၄နှစ်တာကာလအတွင်းစစ်ခုံရုံးတွေကနေလူပေါင်း330ကိုအကြမ်းဖက်ဝါဒီတွေအဖြစ်တည်ထောင်ဆင်းချက်ချမှတ်ခဲ့ပြီးဒီထဲက56ဦးကိုတော့တုတ်တင်ပြီးဖြစ်ပါတယ်။လူ15ဦးကိုတည်ထောင်ပေးဖို့ကိုလည်းဒီကနေ့တင်းင်းကနေနေမှာပဲစစ်တပ်ကြီးကအတီးပြုတ်ပေးလိုက်တယ်လို့တရားဝင်ကြေညာချက်မှာဖော်ပြထားပါတယ်။နိုင်ငံအနောက်မြောက်ပိုင်းပက်ရှွာမြို့ကစစ်တပ်ကြောင်းတစ်ခုမှ2014ခုနှစ်ဒီဇင်ဘာလကတိုက်ခတ်ခံရမှုအတွင်း အများစုကလေးငယ်တွေပါဝင်တဲ့လူပေါင်း150ကျော်အစုလိုက်အပြုံလိုက်တည်ဆုံခဲ့ရတဲ့၄နှစ်မြောက်နှစ်ပတ်လည်နေ့မှာပဲစစ်တပ်ကကြီးညာချက်ကိုထုတ်လိုက်တာဖြစ်ပါတယ်စစ်သွေးကြတဲ့ရဲ့တိုက်ခတ်မှုအပေါ်ပါကစ္စတန်ပြည်သူတွေအမျက်ဒေါသထွက်ခဲ့ကြပြီးဘာသာရေးဗန်းပြပြီးအကြမ်းဖက်မှုတွေဖြစ်အောင်လှုံ့ဆော်ကြတဲ့အဖွဲ့အစည်းတွေဒါမှမဟုတ်လည်းအကြမ်းဖက်ဝါဒီအဖွဲ့တွေနဲ့ချိတ်ဆက်တဲ့ရဲသားတွေကိုစစ်ဆေးဖို့စစ်တပ်ကိုလွှတ်တော်ဘက်ကခွင့်ပြုခဲ့တာဖြစ်ပါတယ်အရက်ဖက်အုပ်ချုပ်ရေးဘက်ကနေအကြမ်းဖက်ဝါဒီတွေအဖြစ်ဆွဆွဲထားသူ918ဦးရဲ့အမှုတွေကိုစစ်ခုံရုံးတွေကလက်ခံရရှိထားတာဖြစ်ပြီးအင်ဒီယာက946ဦးတို့ရဲ့အမှုတွေကိုတော့အပြီးတက်နိုင်ခဲ့ပြီဖြစ်ပါတယ်စစ်ခုံရုံးတွေကနေတည်တံချမှတ်ထားသူ330တဲကအကြမ်းဖက်ဝါဒီ56ဦးကိုတည်တံစီရင်ပြီးဖြစ်ကြောင်းဒီလူတွေကိုတော့စစ်ခုံရုံးဆုံးဖြတ်ချက်တွေအပြင်တရားရုံးလုပ်ငန်းစဉ်အလုံးကိုဆောင်ရွက်ခဲ့တဲ့အကြောင်းအရက်ဖက်တရားရုံးချုပ်မှာအယူခံလျှောက်ထားခဲ့တယ်လို့သူတို့ရဲ့အတနာခံလွာကိုစစ်တပ်ကြီးကနေသမနာတို့ကပေးချခဲ့ပြီးတဲ့နောက်မှာအခုလိုတုံ့တင်ခဲ့တာလို့လည်းစစ်တပ်ကြီးညာချက်မှာဖော်ပြထားပါတယ်ရှင
်အမေရိကန်ပြည်တော်စုဝါရှင်တန်မြို့တော်မှာတော့မနေ့စနေနေ့ကမိုးရေတဲတဲမဲရွာနေတဲ့ကြားမှာပဲလိုအပ်ပြီးဆောင်ရွက်သူထောင်ပေါင်းများစွာဟာနှစ်စဉ်ပြုလုပ်နေကြတဲ့အတိုင်းဝါရှင်တန်ဒီစီမှာရှိတဲ့အာလန်တန်အမျိုးသားဆွေတင်ကြိုင်းမှာရှိတဲ့အုတ်ဂူနဲ့သိန်းခွဲကျော်ပေါ်မှာပန်းငွေတွေချခဲ့ကြပါတယ်တိုင်းပြည်အတွက်တောင်းဝန်ထမ်းဆောင်ခဲ့ပြီးအသက်ပေးခဲ့ကြတဲ့စစ်သည်တွေကိုဂုဏ်ပြုတဲ့ဒီအခမ်းအနားကို Red Across America ဆိုတဲ့အဖွဲ့ကစီစဉ်ကျင်းပတာဖြစ်ပါတယ်ဒီဖွဲ့ကအာလန်တန်အမျိုးသားဆွေတင်ကြိုင်းဘာဝဲအမေရိကန်နိုင်ငံတဝန်းကနေရာ1400ကျော်မှာရှိတဲ့အုတ်ဂူတွေပေါ်မှာပန်းငွေတွေချပြီးတော့ဂုဏ်ပြုပေးတာဖြစ်ပါတယ်အမေရိကန်သမ္မတထရမ့်လည်းမနေ့စနေနေ့နေ့လယ်2:15လောက်ကအာလန်တန်အမျိုးသားဆွေတင်ကြိုင်းကိုတွားရောက်ခဲ့ပြီးတော့ပန်းငွေချပေးခဲ့တဲ့သူတွေကိုလည်းချီးကျူးပြောဆိုခဲ့ပါတယ်ခင်ဗျာ
ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိငီထိုင်းနဲ့ကိုရန်နိုင်တို့ပြောပြပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်တဲ့ဒီအစီအစဉ်ကို VOA ရဲ့ internet ဆာမျက်နှာ burmese.voanews.com မှာတိုက်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်အခုတော့သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်ထိုင်းနိုင်ငံထိုင်းမြန်မာနယ်စပ်မဲဆောက်မြို့မဲတောင်ရပ်ကွက်အတွင်းမှာနေထိုင်နေတဲ့ရွှေပြောင်းအလုသမားမြန်မာမိသားစုဝင်၄ဦးရရဆက်ဆက်အသက်ခံရတာကြောင့်တပ်ဖြတ်သူလို့တန်တရားရှိတဲ့မြန်မာမျိုးသား၃ဦးကိုထိုင်းရဲတွေကအပူတပြင်းလိုက်လံရှာဖွေနေပါတယ်။ဒီဖြစ်ရကြောင့်ထိုင်းတွေကမှလည်းမြန်မာအလုသမားတွေကိုငှားရတဲ့အခါမှာသတိကြီးစွာထားတဲ့လို့ယူဆသူတွေလည်းရှိလာပါတယ်။မန်အေးမာကသတင်းပေးပို့ထားပါတယ်ရှင်
။မဲဆောက်မြို့မဲတောင်ရက်ကွက်ကမြန်မာရှေ့ပြောင်းလို့သမားတွေအများစုနေထိုင်နေကြတဲ့ရက်ကွက်တစ်ကတဲအိမ်စုတစ်လုံးအတွင်းမှာဒီဇင်ဘာလ16ရက်နေ့မနက်ပိုင်းမှာလာသားကလေးငယ်အပါအဝင်မိသားစုဝင်၄ဦးလုံးဟာရရက်ဆက်ဆက်အသက်ခံထားရပြီးသေဆုံးနေတာကိုရက်ကွက်မှာနေထိုင်နေကြသူတွေကတွေ့ကြရတာပါသူတို့ရဲ့တိုင်ကြားချက်အရမဲဆောက်မြို့ရဲစခန်းကတာဝန်ရှိသူတွေကလာရောက်စစ်ဆေးခဲ့ကြပါတယ်ဒုတ်တွေနဲ့ရိုက်နှက်ထားတဲ့ဒဏ်ရာတွေနဲ့သေဆုံးနေကြတဲ့မိသားစုဝင်၄ဦးဟာအသက်55နှစ်အရွယ်အဒါးနဲ့ဇနီးဖြစ်သူအသက်40အရွယ်မက်ခင်လသားနှစ်ဦးဖြစ်တဲ့လေးနှစ်သားကလေးနဲ့လေးလသားရှိသေးတဲ့ကလေးနှစ်ဦးတို့ဖြစ်ပါတယ်။လေးနှစ်သားကလေးငယ်ကိုတော့တက်ပြီးအနီးကရေကန်ထဲမှာပြစ်ချသွားခဲ့တာပါ။အနီးပတ်ဝန်းကျင်မှာနေထိုင်နေကြတဲ့မြန်မာနိုင်ငံသားအလုသမားတွေရဲ့ပြောဆိုချက်အရသေဆုံးသူမိသားစုနဲ့တခြားမြန်မာမိသားစုတို့စကားများရန်ဖြစ်တန်တွေကိုကြားရပြီးတဲ့နောက်ပိုင်းမှာမနက်ပိုင်းမှာသေဆုံးနေတာကိုတွေ့ခဲ့ရတယ်လို့ဆိုပါတယ်။တည်ဆောင်းသူမိသားစုတွေကအသက်19နှစ်အရွယ်သမီးဖြစ်သူကတော့ငွေချင်းအိမ်မှာညသွားအိတ်တာကြောင့်အသက်ခံရတဲ့အထက်မှာပါမသွားခဲ့ပါဘူး။တက်ဖြတ်ခံရသူတွေဟာအနီးနားကမြန်မာရွှေ့ပြောင်းလို့တမာ3ဦးဖြစ်တယ်ဆိုပြီးလက်တလောသတင်းတွေအရသိရှိရပြီးတက်ဖြတ်သူတွေနဲ့ပတ်သက်တယ်လို့ယူဆရတဲ့မိသားစုတစုလည်းဖက်ပြေးသွားတယ်ဆိုပြီးထိုင်းရနာပိုင်းကဆိုပါတယ်။ဒီဖြစ်ရကြောင့်ထိုင်းလူလူတွေကြားမှာလည်းဒီလိုကလေးပါမကြံတက်ဖြတ်မှုကိုဆက်ဆုပ်ယွန်းရှာတဲ့အကြောင်းဝေဖန်နေကြပြီးမြန်မာရှေ့ပြောင်းလို့သမားတွေနဲ့ပတ်သက်လို့သတိထားရမယ်ဆိုပြီးပြောဆိုနေကြကြောင်းမဲတောင်ရက်ကွက်ကထိုင်းမျိုးသမီးတူဦးကလည်းပြောပြပါဗျ
။ဘယ်လိုကထိုင်းလေပြောရချင်လားမလို့လဲဆိုတော့လူအဲ့လိုတတ်မှုဆိုတော့ရိုင်းပေါ့။အဲ့ဒီလိုလဲနေလို့ထိုင်းဖို့လို့အဲ့လိုတို့လဲကြောက်လာတာပေါ့။သမီးသားစုလုံးတတ်သွားတယ်အဲ့ဒီလူကအဆန်းစိတ်ရိုင်းတော့မှလူစိတ်မဟုတ်ပေါ့။ခလေးကမနပိုင်တော့ပဲရှိနေတယ်ခလေးအဲ့လိုစက်စက်ခလေးလေးဒါမှနားမလည်ဘောနော်ခလေးလေးအဲ့လိုခလေးကိုလည်းသူတို့အဲ့လိုလောက်ကြံလောက်ကြံကြတာပေါ့ပြန်စင်စားရမှာပေါ့မမပီတာကိုအလုံးတစ်ခုတစ်ခုခေါ်မကြည့်အဲ့ဒီလိုလူစိတ်ကြမ်းနဲ့လက်တိုးဆိုတော့သူတို့လည်းအဲ့လိုစက်စက်ခံပြီးဖို့ ဖြစ်နေရတာပေါ့နော
်ဒီဖြစ်ရတဲ့ပတ်သက်လို့မဲဆောင်မျိုးကမြန်မာအလို့သမားတန်အရာရှိကိုဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးအဲ့ဒီနားမှာတော့စိုက်ပျိုးရေးခြံနေလေရီရှိတာကြောင့်နေစားအလို့သမားတွေကိုခေါ်ခိုင်းလေးရှိတာပါစဘာရိုက်တဲ့ယာသည်ကြံဆိုင်ခင်းနေခုတ်တဲ့ယာသည်မျိုးမှာနေစားအလို့သမားတွေကိုပုတ်ပြက်ပေးပြီးငှားရမ်းလေးရှိပါတယ်အလို့သမားတွေအလုလုတဲ့အချိန်မှာမြေပိုင်ရှင်တွေကအနီးနားမှာတဲထိုးနေခွင့်လဲပေးထားတာပါအခုဖြစ်ရကြောင့်တက်ဖြတ်သွားသူတွေကိုမဲဆောက်ရဲကအပူတပြင်းလိုက်လံရှာဖွေနေတယ်လို့မြမဘက်ကလည်းထွက်ပြေးနိုင်တာကြောင့်ဖမ်းဆီးပေးဖို့အတွက်ပြောဆိုထားတယ်လို့လည်းဆိုပါတယ်မဲဆောက်မြို့မှာတော့မြမရှေ့ပြောင်းလို့တမငါးသိန်းထက်မနည်းအလုလုကင်နေကြပြီးတရားဝင်အထောက်အထားရှိသူတွေကအနှဲငယ်သာရှိပါတယ်ရှင
်မအေးမှသတင်းပေးပို့ထားတာပါအခုဆက်ပြီးတော့တနင်္ဂနွေညရဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြမရေးဆွေးနွေးခန်းကိုတင်ဆက်ပေးပါမယ်မြန်မာနိုင်ငံရဲ့ဥပဒေပြုရေးအုပ်ချုပ်ရေးနဲ့တရားစီရင်ရေးမဏ္ဍပ်ကြီး၃ရက်မှာအမျိုးသမီးတွေပါဝင်မှုနည်းနေသေးတာဘာကြောင့်မလဲ။ဒါနဲ့ပတ်သက်တဲ့လက်ရှိမူဝါဒတွေကိုရောထိထိရောက်ရောက်အကောင့်ထဲပေါ်ပါရဲ့လားဆိုတာကိုအမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံ WLB အထွေထွေအတွင်းမှုလွေးပိုးငယ်ကိုကိုကျော်ကျော်သိန်းကတွေ့ဆုံမေးမြန်းထားပါရဲ့ရှင်။
ဒီကနေ့ကျွန်တော်ဗီဒီယိုကိုပြည့်စုံမြန်ဝင်ပြတာသူပဲကျေးဇူးတင်ပါတယ်ကျွန်တော်ပထမဦးဆုံးမေးခွန်းကလက်ရှိမြန်မာနိုင်ငံရဲ့ကဏ္ဍကြီး၃ရက်ဥပဒေပြည်ရေးအုပ်ချုပ်ရေးတရားစီရင်ရေးကဏ္ဍကြီး၃ရက်မှာကျွန်တော်တို့အခုစကားပြောနေတဲ့အချိန်နဲ့ပြောမယ်ဆိုရင်မျိုးသမီးတွေရဲ့ပါဝင်မှုတိုးတက်လာပြီလို့ပြောလို့ရပါပြီလား
တိုးတက်လာပြီလို့တော့ပြောလို့မရသေးဘူးပေါ့နော်ဘာဖြစ်လို့လဲဆိုလို့ရှိရင်ဒီဥပဒေပြည်ရေးမှာတော့မှ 10% ဆိုတဲ့တစ်ဆယ်ရာခိုင်နှုန်းပဲရှိသေးရပါတော့ကျန်တဲ့အုပ်ချုပ်ရေးတို့တရားစီရင်ရေးတို့မှာမပြောပါတော့တော့ဘူးပါတော့ပါတယ်တကယ်အောက်ခြေမှာပဲပါနေတဲ့ကိစ္စတွေကိုကျမတို့တွေ့ရတယ်တကယ်ဆုံးဖြတ်ချက်ချမှတ်တဲ့နေရာမှာအမျိုးသမီးတွေရဲ့ပါဝင်မှုကအခုချိန်မှမရှိသေးပါဘ
ူးဟုတ်ကဲ့ဆိုတော့တိုင်းပြည်မှာတို့ဒီအမျိုးသမီးများဖွံ့ဖြိုးတိုးတက်ရေးဆိုင်ရာမြို့သားဆင့်မဟာဗျူဟာစီမံကိန်းဆိုပြီးတော့ချမှတ်ထားတာရှိပါတယ်ဆိုတော့ဒီမဟာဗျူဟာစီမံကိန်းကိုရောအကောင့်ထဲဘယ်လောက်ထိကြီးရောက်ရောက်ဖော်ဆောင်နေတာမျိုးရှိပါလဲ
ထိရောက်ဝယ်မထိရောက်ဘူးဆိုတာကကျမတို့ရဲ့ပြည်သူလူထုအတန်ကပို့ပြီးတော့မှတက်တည်ဖြစ်တာပေါ့နော်။ဘာကြောင့်လဲဆိုလို့ရှိရင်အခုချိန်ထိဒီစီမံကိန်းက2020ဆိုလို့ရှိရင်ပြီးသွားပြီ။ဒါပေမဲ့အခုချိန်ထိဒီဟိုလင်းတိုင်းဆိုင်ရာအမျိုးသမီးများပေါ်အကြမ်းဖက်မှုနဲ့ပတ်သက်ပြီးတော့မှအခုချိန်ထိကျမတို့တကယ်ကိုထိထိရောက်ရောက်အရေးယူနိုင်မှုကမရှိသေးပါဘူး။အဲ့ဒီမာဗျူဟာစီမံကိန်းကပြောထားတယ်အကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးတော့မှသူကပပျောက်ဖို့အတွက်ဒါကိုလုံးဝလှုပ်ဆောင်ရမယ်ဆိုတဲ့ဟာမျိုးတွေလည်းပါတယ်တခြားသောအမျိုးသမီးတွေဖွံ့ဖြိုးတိုးတက်ဖို့အတွက်နိုင်ငံတော်အစ်စ်စီမံကိန်းတွေချမှတ်ပြီးတော့လှုပ်ဆောင်မယ်ဆိုတဲ့ဟာမျိုးတွေလည်းပါတယ်ဒါပေမဲ့တကယ်လက်တွဲမှာပြန်ကြည့်မယ်ဆိုလို့ရှိရင်ဘာမှအဆက်လက်တွဲအကောင့်ထဲပေါ်တဲ့ဟာမျိုးမရှိဘူးပေါ့နော်ဥပမာအဖင်တိုင်းရင်းသားဒေသမှာကြည့်မယ်ဆိုလို့ရှိရင်ဒီဒီမဟာစီမံကိန်းကြီးကိုအကောင့်ထဲပေါ်မဲ့ body ဆိုတဲ့ရန်နေရာကြီးကဘယ်မှာရှိလဲတောင်ဘယ်သူမှမသိဘူးအဲ့လိုမျိုးဖြစ်နေတဲ့အခါမှာဒါဒီထိရောက်မှုရှိလားမရှိလားဆိုတာအဖြေကရှင်းတယ်ထိရောက်မှုမရှိသေးဘူးအကောင့်ထဲပုံမှုတွေအရန်အနေနေသေးတဲ့ဟာကိုကျမတို့တွေ့ရတယ်
ဆိုတော့ဒါပြင်ပေါ့လေဒီနောက်ဆုံးကျင်းပပြီးစီးသွားတဲ့20ရာစုပြင်လို့ညီလာခံဒီညီလာခံအတွင်းမှာဒီကြားမှာဒန်းလူညီများပါဝင်ခွင့်ဆိုင်ရာမှုဆိုပြီးတော့လေးချက်ချထားတယ်လို့ကျွန်တော်သိထားတယ်ဆိုအဲ့ဒီမူလေးချက်အကြံဉာဏ်လေးပြောပြပါလား
ဟုတ်ကဲ့အဲ့မူကအားလုံးသိထားတဲ့အတိုင်းပထမတစ်ချက်ကတော့ तू ကဘာကိုပြောရလဲဆိုတော့ဟို equality ပေါ့နော်အဲဒန်းလူညီများမှုဆိုတာပါလေပြုရှင် non discrimination ပေါ့နော်ခွဲခြားဆက်ဆံမှုမရှိစေရဆိုလိုချင်တာကမြန်မာနိုင်ငံထဲမှာရှိနေတဲ့နိုင်ငံသားတိုင်း तू ပြောတယ်နိုင်ငံသားတိုင်းနော်နိုင်ငံသားတိုင်းကိုဒန်းလူညီများမှုရှိရမယ်ခွဲခြားဆက်ဆံမှုမရှိစေရဘူးဆိုပထမတစ်ချက်ပြောတယ်ဒုတိယတစ်ချက်ကတော့ဒီကိုတာအမျိုးသမီး30ရာခိုင်နှုန်းပါဝင်ရေးကိုသူ
30ရာခိုင်နှုန်းဆိုတော့နေရာတည်တည်မှာ
ဟုတ်တယ်ကန္တာအတီတီမှာအမျိုးသမီး30ရာခိုင်နှုန်းပါဝင်မှုကိုအားပေးရန်ဆိုပြီးမှပြောထားတယ်နောက်နံပါတ်3အချက်ကတော့ဒီ protection ကိစ္စပေါ့နော်sexual violence နဲ့ပတ်သက်တဲ့ဒီလိင်ပိုင်းဆိုင်ရာအကြမ်းဖက်မှုကိုဘယ်လိုကာကွယ်သားစီမလဲဆိုတဲ့ဟာမျိုးကိုသူပြောထားတယ်ဖြစ်တယ်နောက်နံပါတ်4အချက်ကတော့ဒီအမျိုးသမီးတွေကိုစွန့်ရင်မြင့်တင်ရေးလုပ်ပေးရမယ်ဆိုမှအချက်4ချက်ပါပါတယ်
ဆိုဒီမူတွေကတော့တကယ်ကောင်းတဲ့မူတွေပဲเนาะဒါလူပုငယ်တို့လည်းဒီမူတွေကိုကြိုက်မယ်ထင်တယ်
အာကျမတို့တော့မကြိုက်ဘူးမကြိုက်ဘူးဆိုတာက အကျန်းဖျင်းရခုနကျမပြောလို့တကယ်ဆိုရှင်အရန်ကောင်းတဲ့မူလို့ကျမတို့ပြောလို့ရပါတော့တာမန်အဖြစ်ဒါပေမဲ့ဘာကြောင့်လဲအဲ့ဒီမူတွေထဲမှာပြဿနာတွေရှိရဲ့အဲ့အရာတွေကကျမတို့အတွက်ပို့ပြီးတော့မှပฏิပခဒီမူတွေဒီဒီဆုံးဖြတ်ချက်တွေဒီဒီလွတ်တော်ကအမျိုးသားလွတ်တော်ကလည်းတည်ပြုထားပြီးသားဖြစ်တယ်။ဒါပေမဲ့လို့ဒီမူတွေကဒီမိုကရေစီစံချိန်စံနှုန်းနဲ့မကိုက်ညီဘူးလို့ကျမတို့ကပြောချင်ပါတယ်။ဘာကြောင့်လဲဆိုတော့ပဋိအချက်ကနိုင်ငံသားတိုင်းလို့သူပြောတယ်။နိုင်ငံသားတိုင်းလို့ပြောတဲ့အခါမှာနိုင်ငံသားဆိုတာဘာတူလဲ။နိုင်ငံသားဆိုတာကကျမတို့တိုင်းရင်းသားတွေတာဘက်မှာအခုအချိန်ထိမှတ်ပုံတင်မရှိသေးတဲ့တိုင်းရင်းသားတွေမှာအများကြီး။နောက်တခြားသောဒီဟာဒီ right အခွင့်အရေးနဲ့ပတ်ဆိုင်တဲ့မူဖြစ်တယ်ဆိုတော့ဘဒူကိုမဆိုကာကွယ်ပေးရမယ်ဒီဟာဥပမာအဖင်ပြောရမယ်ဆိုလို့ရှိရင်တခြားနိုင်ငံကမြန်မာနိုင်ငံထက်ကိုဝင်ရောက်တဲ့အတော်တွင်းဒီလာလဲတာပဲဖြစ်ဖြစ်အလုပ်လာလုပ်တာပဲဖြစ်သူတို့ကိုလည်းခွဲခြားဆက်ဆံလို့မရဘူးဒန်းလူညီများမှုဆက်ဆံရမယ်ဒန်းလူညီများမှုရှိရမယ်အဲ့လိုမျိုးကိုအားလုံးကိုလွှမ်းခြုံတဲ့မြူဖြစ်ရမယ်နံပါတ်1အချက်နောက်နှစ်အချက်ကအဲ့ဒါကြောင့်မို့ဒီမိုကရေစီစံချိန်စံနှုန်းနဲ့မညီဘူးလို့ကျမတို့ကပြောတယ်။နောက်နှစ်အချက်ကဘာလဲဆိုလို့ရှိရင်30ရာခိုင်နှုန်းကျမတို့တောင်းဆိုနေတာကကျမတို့ပြောတဲ့ဂန္ဓဆိုတာကဒီအုပ်ချုပ်ရေးတရားစီရင်ရေးဥပဒေပြုရေးဒီမန်တန်ကြီး3ရက်မှာတော့မှအဆင့်ဆင့်ရှိသေးတယ်ပြည်နယ်အဆင့်တိုင်းအဆင့်ဒီနိုင်ငံတော်အဆင့်ဘိုးအဆင့်ပေါ့နော်အဆင့်ဆင့်မှာအလုံး30အနည်းဆုံး30ရာခိုင်နှုန်းကိုဥပဒေထဲမှာထက်သွင်းပြီးတော့မှပြဒဏ်ပေးဖို့အမခန့်ချက်ရှိရှိနဲ့ပြဒဏ်ပေးဖို့ကျမတို့ကတောင်းဆိုတာဖြစ်တယ်။ဒါပေမဲ့အခုကပါဝင်ရေးကိုအားပေးရန်ဆိုတော့ဘသူကအားပေးမှာလဲ။ဘသူအားပေးဘလို့အားပေးမှာလဲ။ဘောလုံးပွဲလို့မဟုတ်ဘူးလေ။ဘောလုံးပွဲဆိုတာကအလုံးထိုင်ပြီးတော့မှဟာဘောလုံးပွဲဘသူဂိုးတယ်ဆိုမှထိုင်ပြီးတော့မှလက်ခုပ်တီးလို့ရတယ်။ဒါပေမဲ့ဒီ30ရာခိုင်နှုန်းပါဝင်ဖို့ဆိုတာကဘသူကအားပေးလို့ရတယ်။
တိတိကျကျပြောထားတာမဟုတ်ဘူး
။ဟုတ်တယ်။တိတိကျကျလုံးဝမရှိဘူး။နောက်နံပါတ်3အချက်ကတော့ကောင်းတယ်လို့ပြောလို့ရမှာပေါ့နော်အမျိုးသမီးတွေအတွက်ကာကွယ်ပေးထားတယ်ဒါပေမဲ့သူ့မှာလည်းအားနည်းချက်နည်းနည်းရှိသေးတယ်ကာကွယ်ပေးဖို့ဆိုတာကဘယ်လိုပုံစံနဲ့မူတော့မူပဲသူကမူချမှတ်လိုက်ပြီးဒါကလုံးဝကာကွယ်တားဆီးရေးအတွက်ပြောတယ်ဒါပေမဲ့ကျမတို့ထက်ဆင်ချင်တာကဒီလိုကာကွယ်တားဆီးဖို့ဆိုတာကဘယ်နေရာမဆိုဘယ်ဒေတာမဆိုဘယ်အချိန်မဆိုကျမတို့ကဒါကိုအလေးထားဖို့လိုအပ်တယ်လို့ကျမတို့မြင်တယ်ဘာကြောင့်လဲဆိုကျမတို့ရဲ့နိုင်ငံကပြည်တွင်းစစ်ဖြစ်ပွားနေတဲ့ကာလက190ကျော်ရှိတယ်ဒါပေမဲ့အခုချိန်ထိဆက်ဖြစ်နေတယ်အဲ့ဒါတွေဖြစ်တဲ့အခါမှာဒီအမျိုးသမီးတွေကိုကာကွယ်ဖို့လိုအပ်တယ်အဲ့ဒါဒါကြောင့်မို့ကျမတို့ကတိတိကျကျထည့်ထားဖို့လိုအပ်တယ်လို့တော့ကျမမြင်တယ
်ဆိုတော့ဒါဆိုရင်ဒီမူလေးကိုအကောင့်ထည့်ဖို့ကတော့အတားစီအခက်ခဲတွေစိန်ခေါ်မှုတွေအများကြီးရှိမှာ
ပဲဆိုတော့
လူပုံငယ်တို့ကဘယ်လိုဖြစ်စေချင်လဲဒါဆိုရင
်ကျမတို့ကဖြစ်စေချင်တာကခုနပြောသလိုဥပမာပထမတစ်ခုဆိုလို့ရှိရင်လည်းတန်းလူရည်နဲ့ခွဲခြားဆက်ဆက်မှုမရှိစေရလို့ပြောတဲ့အခါမှာလူတိုင်းကိုလွှမ်းခြုံနိုင်တဲ့ဟာဖြစ်မယ်အဲနိုင်ငံသားအစားလူတိုင်းဖြစ်ရမယ်အဲ့လိုပဲနောက်ဒုတိယဟာဆိုလို့ရှိရင်လည်းအတိတ်တိကျကျထည့်ရမယ်အုပ်ချုပ်ရေးဥပဒေပြုရေးတရားစီရင်ရေးအဆင့်ဆင့်တိုင်းတွင်အဲ့ဒီ30ရာခိုင်နှုန်းအနည်းဆုံး
30ရာခိုင်နှုန်း30ရာခိုင်နှု
န်းဟုတ်ဟုတ်တယ်မူကိုချမှတ်ပြီးတော့မှအားမခံချက်ထားရမယ်ပေါ့နော
်ဒီချက်ပို့ပြီးတော့တိတိကျကျနဲ့အကောင့်ထဲတိတိကျကျနဲ့တကယ်ကိုအကောင့်ထဲလင်းရှိတဲ့မှုမျိုးလိုချင်တာပေါ့နော
်ဟုတ်တယ်ဟုတ်တယ်ကျမတို့မြန်မာပြည်မှာကဟိုကျမတို့ရဲ့ဒီကျမတို့ဆိုလို့ရှိရင်အခုဆိုလို့ရှိရင်ဗာကျမတို့တက်တန်းတလျှောက်လုံးပဲတွေ့နေရတာကကျမတို့ဟိုစစ်ပွဲတွေနဲ့ဟိုအရန်ကိုရှုပ်ထွေးတဲ့ကျမတို့မြန်မာနိုင်ငံမှာဒီတမိုင်းဝင်မရှိခဲ့ဘူးတဲ့ငင်းချင်ရေးဖြစ်စဉ်ကြီးမှာအမျိုးသမီးကိုစားပြုံးမှုခုချိန်လည်းမရှိသေးဘူးဒါပေမဲ့ရှိရမယ်ဆိုတဲ့ဟာမျိုးကိုကျမတို့ကတိုက်တွန်းနေတယ်ပြီးလို့ရှိရင်ဒီမူတွေကလည်းပဲတကယ်ကိုအရေးကြီးတဲ့မူတွေဖြစ်တယ်နောက်တစ်ချိန်မှာဒီမူတွေကဥပဒေဖြစ်လာခဲ့မယ်ဆိုလို့ရှိရင်အဲ့လိုမတိမကျကြီးဖြစ်လာတယ်ဆိုလို့ရှိရင်အခုလိုပဲဆက်ဖြစ်နေအောင်ပဲအခုဆိုလို့ရှိရင်ကျမတို့အတွေ့အကြုံရှိထားပြီးသား2008 constitution နဲ့ပတ်သက်ပြီးတော့မှအခုချိန်ထိကျမတို့ဘယ်လောက်ထိပြင်ဆင်နိုင်ပြီလဲတအားကိုခက်ခဲသွားတယ်ဥပဒေတစ်ခုဖြစ်ပြင်နိုင်ဖို့အတွက်ကမြန်မာပြည်မှာအရန်ကိုခက်ခဲတယ်အဲ့ဒါကြောင့်မို့မဖြစ်စေချင်ဘူးတကယ်ကိုတိတိကျကျပြန်ထန်ထားတယ်ဟိုဖော်ပြထားတဲ့မူဖြစ်စေချင်ပါတယ
်ဟုတ်ကဲ့အဓိကပေါင်မှုနေရတဲ့အကြောင်းရင်းတွေဘာတွေလို့ပြောလို့ရလဲ
အဓိကပါဝင်မှုခုနဘာကြောင့်အားနည်းနေရလဲဆိုပထမတစ်အချက်ကဒီအမျိုးသမီးတွေရဲ့ပါဝင်မှုဟာအရေးမကြီးဘူးလို့ မြင်ခေါင်းဆောင်တွေကမြင်ကြပါဘောเนาะဘယ်ဘယ်ဘယ်ခေါင်းဆောင်ပဲပြောပြောတိုင်းရင်းသားလည်းအဲကန်ခေါင်းဆောင်လိုပဲပြောပြောနိုင်ငံရေးပါတီကပဲပြောပြောဟိုတပ်မတော်ပဲပြောပြောဒီအန်ဒီအစိုးရပဲပြောပြောဘောเนาะဒီအမျိုးသမီးတွေရဲ့ပါဝင်မှုဟာအရေးကြီးဘူးလို့ထင်ကြတယ်နောက်တစ်ချက်ကကြတော့အရေးချင်းမရှိဘူးလို့ပြောတယ်ဆိုလို့ရှင်ကျမတို့နိုင်ငံမှာတကယ်ကိုလေ့လာကြည့်ပါပညာတတ်အမျိုးသားထက်ပညာတတ်အမျိုးသမီးတွေကပိုများနေတယ်အဲ့လိုပညာတတ်နဲ့တိုင်းတာလာလားဘာနဲ့တိုင်းတာလဲအခုတကယ်လွတ်တော်မှာထိုင်နေတဲ့လူပဲဖြစ်ဖြစ်တကယ်နိုင်ငံကိုအုပ်ချုပ်နေတဲ့အမျိုးသားတိုင်းလည်းအရေးချင်းပြည့်မီတဲ့အမျိုးသားတွေမဟုတ်ပါဘူးအဲ့လိုပဲကျမတို့အမျိုးသမီးတွေလည်းပဲကိုယ်ထိုင်ကုန်ကိုယူလာပြီးတော့မှလွတ်တော်မှာထိုင်ဖို့ပြောတာမဟုတ်ပါဘူးဒါပေမဲ့ကျမတို့က30ရာခိုင်နှုန်းဖြစ်လာပြီဆိုလို့ရှိရင်အခုတက်လာတဲ့လွှတ်တော်အမတ်တွေအကုန်လုံးအမျိုးသမီးလွှတ်တော်အမတ်တွေအကုန်လုံးက election လို့ခေါ်တဲ့ဒီရွေးကောက်ပွဲကိုဖျက်ပြီးတော့မှနေရာရလာတဲ့လူကြီးပဲတကယ်လို့သာကျမတို့မှာဒီလိုဒီထက်ပိုမကတဲ့အခွင့်အလမ်းဥပမာအားဖြင့်ပါတီတိုင်းမှာမူရှိမယ်gender policy မူလို့
ကျမတန်းညီမ
ရေးမူရှိတဲ့ဆိုလို့ရှိရင်ပြိုင်ဟိုဗာလဲဒီလွှတ်တော်အမတ်နေရာပြိုင်တဲ့အခါမှာအမျိုးသားတယောက်အမျိုးသမီးတယောက်အဲ့လိုသတ်မှတ်ချက်တွေနောက်တစ်ခုကဒီဟိုပါတီတွေရွေးကောက်ပွဲဝင်ဖို့ registration မှတ်ပုံတင်တဲ့အခါမှာအမှတ်ပုံတင်ကိုစစ်စစ်တဲ့အခါမှာအမျိုးသမီးကိုယ်စားလှယ်မပါဘူးဆိုရှင်ရှင်ပြန်ခွင့်မရှိဘူးဆိုတဲ့ဟာမျိုးနဲ့အကန့်တတ်ထားတယ်ဆိုလို့ရှင်ကျမတို့အမျိုးသမီးတွေတကယ်အရေးချင်းရှိတဲ့အမျိုးသမီးတွေတက်လာမှာလို့ကျမတို့ကတော့ယုံကြည်တယ
်
အဲ့ဒီနေရာမှာသူတို့ကစွန့်ပြစ်ချက်ချမှတ်တဲ့နေရာမှာတကယ်လို့ပါဝင်လာခဲ့ပြီဆိုလို့ရှင်ကျမတို့နိုင်ငံအတွက်တကယ်ဒီထက်ပိုပြီးကောင်းမွန်တဲ့မျိုးတွေပို့ပြီးတော့မှကျမတို့ချမှတ်နိုင်မယ
်ကျွန်တော်အဲ့ဒီနေရာမှာဖြတ်ပေးလိုက်ချင်တာကဒီဘုံတွေကမျိုးသမီးတွေပို့ပြီးတော့ပါဝင်ခွင့်ရဖို့တောင်းဆိုရဲဆိုတော့ပူပါလာရင်ကောဘာတွေပို့ကောင်းလာမှာလဲဘာတွေပို့ထူးကြလာမှာလဲ
ဘာတွေပို့ကောင်းလာမှာလဲဆိုခုနတိအချက်အစ်မပြောသလိုမူတွေပို့ကောင်းလာမယ်နောက်တစ်ခုကျမတို့နိုင်ငံမှာ corruption လို့ခေါ်တဲ့လက်စားမှုအကြီးကြီးဖြစ်တယ်ဒါပေမဲ့အမျိုးသမီးတွေတက်လာတယ်ဆိုဒီအမျိုးသမီးတွေကဒါကဘာလုံးဆိုင်ရာလေးလာမှုအရာเนาะကျမပြောတာမဟုတ်ဘူးအဲ့ဒီလေးလာမှုအရာဆိုရှင်အမျိုးသမီးတွေကလက်စားမှုအရင်နေတယ်ရှိတော့ရှိတယ်မရှိဘူးလို့မပြောဘူးနဲတယ်အဲ့လိုမျိုးဖြစ်တဲ့အတွက်ကြောင့်မို့လက်စားမှုတွေကိုကျမတို့ရှင်းချနိုင်မယ်နောက်တစ်ခုကကြတော့လူသားအရင်းမြစ်တွေနဲ့ပတ်သက်ပြီးတော့မှကျမတို့အခက်ခဲမတွေ့တော့ဘူးဥပမာပြောရမယ်ဆိုရှင်ကျမတို့နိုင်ငံမှာကမလက်ခံလို့မရဘူးအမျိုးသမီးဥယေကအမျိုးသားဥယေထက်ထက်ဝက်ကျော်ရှိတယ
်ဟုတ်တယ်
အဲ့ဒီဟာကိုလက်မခံလို့မရဘူးသူတို့ရဲ့ကုစားပြုမှုရှိကိုရှိရမယ်ကုစားပြုမှုမရှိဘူးဆိုလို့ရှိရင်အဲ့ဒီတန်လစ်ဟာနေတဲ့ကွင်းပြင်ကြီးထဲမှာလစ်ဟာနေတဲ့ position ရာထူးတွေထဲမှာဘဒူကိုအစားထိုးထဲမှာလဲဒီအမျိုးသမီးတွေရဲ့ပါဝင်မှုမရှိလို့ကိုမရဘူးမရှိဘူးဆိုလို့ရှိရင်တစ်ဖက်မှာဒီမိုကရေစီစံချိန်စံနှုန်းနဲ့မညီညွတ်ဘူးနောက်တစ်ချက်ကကြတော့ကျမတို့နိုင်ငံမှာဒီလိုအမျိုးသမီးတွေပါဝင်လာခြင်းအပြင်ဒီထက်ပိုပြီးတော့ကောင်းမွန်တဲ့အနာဂတ်ဖြည့်ရှင်းပြဿနာတွေကိုဖြေရှင်းတဲ့မူတွေကိုပို့ပြီးတော့မှချမှတ်နိုင်မယ်။ဒါကြောင့်လို့အဲ့လိုပြောတယ်လဲဆိုရှင်အမျိုးသမီးတွေဒီမိသားစုတွင်းထဲမှာတော့မှကလေးကဘာတွေ
ကလေး
တွေကဘာတွေလိုအပ်တယ်။ចောင်းသွားတယ်ဆိုရှင်လည်းဘာတွေလိုအပ်တယ်။အဲ့လိုသိတဲ့အတွက်ကြောင့်မို့သူမူချတဲ့အခါမှာလည်းပဲပညာရေးဘိုင်းမှာပဲဖြစ်ဖြစ်ဘယ်ဘိုင်းမှာဖြစ်ဖြစ်သူအဲ့ဒါကိုထက်သွင်းပြီးတော့မှဒါတွေကိုစဉ်းစားပြီးတော့မှနိုင်ငံတော်ရဲ့ဖွံ့ဖြိုးတိုးတက်မှုကိုချမှာ။ဆိုတော့သူ့ကလေးတိုးတက်ဖို့အတွက်ဒီမူတွေကိုသူစဉ်းစားမှာပဲအဲ့လိုဖြစ်တဲ့အခါမှာအဖေတွေကကြတော့အဲ့လောက်မသိဘူးကလေးတွေကိုအဲ့လောက်ထိတ်ခဲလုပ်တဲ့လူမဟုတ်ဘူးတကယ်ကိုကူးစဆိုင်နဲ့အနစ်စင်နဲ့အများပြုစုနေတဲ့လူမဟုတ်တဲ့အခါမှာတချို့တော့အပိုင်းမှာလိဟာမှုတွေရှိအဲ့ဒါကြောင့်မို့အမျိုးသမီးတွေကဒီစွန့်ပြစ်ချက်ချမှတ်တဲ့နေရာမှာပါလာခဲ့မယ်ဆိုလို့ရှင်တောင်းအဆုံးကနေကျမတို့တွေကိုယ်နိုင်ငံဖွံ့ဖြိုးတိုးတက်ဖို့အတွက်ပို့ပြီးတော့မှကောင်းမွန်တဲ့မူတွေဥပဒေတွေကိုချမှတ်နိုင်မှာဖြစ်ပါတယ်
ကျေးဇူးအများကြီးတင်ပါတယ်ပို့
။ဟုတ်ကဲ့ပါ။ကျေးဇူးတင်ပါတယ်ရှင
့်။မြန်မာနိုင်ငံရဲ့ဥရေပြည်ရေးအုပ်ချုပ်ရေးနဲ့တရားစီရင်ရေးတွေမှာအမျိုးသမီးတွေပါဝင်မှုနည်းနေတာနဲ့ပတ်သက်ပြီးအမျိုးသမီးမြောက်ဖွဲ့ချုပ်မြန်မာနိုင်ငံ WLB အထွေထွေအတွင်းရေးမှုလွှဲပိုးငယ်ကို VOA Wine.2 ဖြစ်တဲ့ကိုကျော်ကျော်သိန်းကတွေ့ဆုံမိမြန်းထားရပါရှင်။ဒီကနေ့အတွက်ဒုတိယပိုင်းညာရီဘက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ပြည်ရင်းသတင်းသုံးသပ်ချက်မြမပြည်မပေးစာများနဲ့ထူးခြားဆံပြသတင်းများအစီအစဉ်တွေကိုတင်ဆက်သွားမှာမို့စောင့်မျှော်နားဆင်ပါအောင်ရှင
်ဒီ OA မြမပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြမစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိ52မီတာ32 40 48အပြင် ဒုတိယနိုင်ရီဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နိုင်ကနေ9နိုင်အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နိုင်ခွဲကနေ9နိုင်အထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်။ VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ19 kHz 15953ည၊လိုင်းဒိုမီတာ25 kHz 11803ည၊လိုင်းဒိုမီတာ32 kHz 9335နဲ့လိုင်းလက်မီတာ190 kHz 15905တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။အခုစတိုက်ထုတ်လွှင့်မယ်ဒုတိယပိုင်းနိုင်ဝက်မှာတော့ပြည်တွင်းသတင်းသုံးသပ်ချက်နဲ့အတူမြန်မာပြည်မှပေးစာများကဏ္ဍနဲ့ကမ္ဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုလည်းတင်ဆက်ပေးသွားမှာဖြစ်ပါတယ်။အခုအရင်ဆုံးတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ရပါမယ်။လက်နက်ကင်သုံးဘက်ကြီးညာချက်ငင်းချင်းလုပ်ငန်းစဉ်အတွက်ဘလောက်အရေးပါတယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဦးစီသူအောင်မြင့်ကဒီတစ်ပတ်ဆွေးနွေးတင်ပြပေးမှာပါ။ VOA ကမတ်အီအီတန်စင်ကကူညီတင်ဆက်ပေးထားပါတယ်ရှင်။
ပြီးခဲ့တဲ့ဒီဇင်ဘာ12ရက်နေ့ကကိုကန့်တောင်းပလောင်နဲ့ရခိုင်အေးတိုင်းသားလက်နက်ကင်သုံးဘွဲကကြေညာချက်တစ်ခုထုတ်ပြန်ပါတယ်ထုတ်ပြန်ချက်ရဲ့အဓိကအကြောင်းအရကတော့သူတို့အဖွဲ့တွေအနေနဲ့စစ်ရေးဆောင်ရွက်မှုတွေကိုအရင်ရပ်တန့်ပြီးစစ်ရေးနီလမှအပနိုင်ငံရေးနီလအရဆောင်ရွက်သွားဖို့ဆန္ဒရှိတယ်ဆိုတဲ့ထုတ်ပြန်ချက်ပါအဲ့ဒီထုတ်ပြန်ချက်ထုတ်တဲ့တရက်ထဲမှာပဲပြည်ထောင်စုညီညာရေးကော်မရှင်ကကြေညာချက်တရက်ထုတ်ပြန်ပါတယ်လက်နက်ကင်သုံးဘွဲရဲ့ကြေညာချက်ကိုကြိုးစိုးထောက်ခံကြောင်းနဲ့နှစ်ဦးနှစ်ဖက်ပြစ်ခတ်တိုက်ခိုက်မှုရပ်ဆယ်ရေးသဘောတူညီချက် bilateral ceasefire agreement ရရှိရေးကိစ္စဆက်ပြီးညှိနှိုင်းသွားမယ်လို့ဖော်ပြထားပါတယ်။အလားတူအဲ့ဒီထုတ်ပြန်ချက်နှစ်ဆောင်နဲ့ပတ်သက်ပြီးနောက်တစ်ရက်မှာမြန်မာနိုင်ငံဆိုင်ရာတရုတ်နိုင်ငံတန်ယုံကလည်းကြိုဆိုတဲ့အကြောင်းမြန်မာနိုင်ငံအမျိုးသားပြန်လည်သင်းမြတ်ရေးနဲ့ငြိမ်းချမ်းရေးကိုတတ်နိုင်သမျှကူညီသွားမယ်ဆိုတဲ့အကြောင်းဖော်ပြထားပါတယ်။လက်တလောမြန်မာတပ်မတော်နဲ့ထိတွေ့တိုက်ပွဲတွေမကြာခဏဖြစ်ပွားနေတဲ့တိုင်းသာလက်နက်ကိုင်သုံးဖွဲ့ရဲ့အဲ့ဒီကြေညာချက်ဟာမြန်မာညီညာရေးလုပ်ငန်းစဉ်အတွက်ဘလောက်အရေးပါတယ်လဲဆိုတာလေ့လာကြည့်ကြရအောင်ပါ
။နောက်ကြောင်းကိုပြန်ကောက်ကြည့်လိုက်ရင်2015ခုနှစ်အောက်တိုဘာလ15ရက်နေ့အစိုးရနဲ့လက်နက်ကိုင်တိုင်းရင်းသားတွေကြားမှာတနင်္ဂနွေလုံးဆိုင်ရာပြစ်ခတ်တိုက်ခိုက်မှုရစဲအစာချုပ်အင်ချီလက်မှတ်ရေးထိုးပွဲနဲ့ပတ်သက်ပြီးတော့ကိုကန့်တအောင်ပလောင်နဲ့ရခိုင်အေအေလက်နက်ကိုင်သုံးဖွဲ့ပါဝင်ရေးဟာကြီးမားတဲ့အခက်အခဲတစ်ခုဖြစ်ခဲ့ပါတယ်။KIA ကချင်းလက်နက်ကိုင်အပါအဝင်တိုင်းရင်းသားလက်နက်ကိုင်တချို့က NCA စာချုပ်လက်မှတ်ထိုးရမှာအဲ့ဒီသုံးဖွဲ့စလုံးကိုအတိမတ်ပြုပါဝင်လက်မှတ်ထိုးဝင်ပေးဖို့တောင်းဆိုခဲ့ပါတယ်။ဒါမှမဟုတ်အဲ့ဒီအချိန်အစိုးရနဲ့တက်မတော်ဘက်ကလက်နက်ကိုင်သုံးဖွဲ့ကိုအတိမတ်မပြုပါဘူး။သူတို့အကြောင်းပြချက်ကတော့ငင်းကြဲလုပ်ငန်းစဉ်တွေစတင်ချိန်မှာအဲ့ဒီအဖွဲ့တွေပေါ်ပေါက်သေးခြင်းမရှိတာကိုကန့်လိုအဖွဲ့မျိုးရဲ့2015တိုက်ခိုက်မှုဟာမြမအချုပ်ချာအာဏာကိုထိခိုက်တယ်လို့မှတ်ယူတာစတဲ့အကြောင်းပြချက်တွေနဲ့ချမ်းလက်ထားခဲ့တာဖြစ်ပါတယ်။ဒါမှမဟုတ်ဆွေးနွေးညှိနှိုင်းမှုတွေဆက်လုပ်ပြီးတော့နောက်ပိုင်းပြည်လဲမှုတွေရလာမယ်ဆိုရင်တော့ NCA စာချုပ်ထဲပါဝင်လက်မှတ်ရေးထိုးနိုင်တာပဲဆိုပြီးတော့အဖြေပေးခဲ့ပါတယ်။အဲ့လိုသဘောတူညီမှုတွေမရခဲ့တာကြောင့်လဲ KIA အပါအဝင်တိုင်းဒေသလက်နက်ကိုင်တချို့ NCA စာချုပ်ထဲမပါဝင်တော့ဘဲနဲ့ KNU ကရင်လက်နက်ကိုင်အဖွဲ့အပါဝင်၈ဖွဲ့ပဲလက်မှတ်ထိုးတဲ့အနေအထားရောက်စေခဲ့ပါတယ်။နောက်ပိုင်းအစိုးရနဲ့တပ်မတော်ဘက်ကလက်နက်ကိုင်သုံးဘွဲကိုသူတို့အနေနဲ့လက်နက်ကိုင်တိုက်ပွဲလမ်းစဉ်ကိုဆွလွတ်ကြောင်းကြီးညာပေးရမယ်။သူတို့တပ်ဖွဲ့တွေကိုသူတို့အခြေဆက်ရနေမြေကဥမာအဖြစ် KIA လိုအဖွဲ့မျိုးကအာမခံချက်ပေးရမယ်။အဲ့ဒါဆိုရင် NCA မှာပါဝင်ခွင့်ပေးနိုင်မယ်ဆိုပြီးတော့ကန့်လန့်ခဲ့ပါတယ်။ဒါမှမဟုတ်လက်နက်ကိုင်သုံးဘွဲကလက်မခံခဲ့ပါဘူး
။အစိုးရနဲ့တပ်မတော်ဘက်ကနောက်တစ်ဆင့်ထတ်လျှော့ပါတယ်။အခြားလက်နက်ကိုင်တပ်ဖွဲ့တွေကအာမခံချက်ပေးစရာမလိုလက်နက်ကိုင်လမ်းစဉ်ကိုစွန့်ပါပြီလို့ကြေညာရုံနဲ့ဆွေးနွေးပွဲတွေဆက်လုပ်ပြီး NCA လမ်းကြောင်းပေါ်ရောက်လာနိုင်တယ်လို့ကန့်လန့်ပါတယ်။အဲဒီမှာလဲထုတ်ပြန်ချက်တွေထည့်ရမဲ့စကလုံးတွေညှိနှိုင်းမရတာကြောင့်နောက်ပိုင်းအစိုးရနဲ့အဲဒီလက်နက်ကိုင်သုံးဖွဲ့ညှိနှိုင်းမှုတွေမရှိတော့ဘဲရပ်ဆိုင်သွားခဲ့ရပါတယ်။နောက်ပိုင်းဖြစ်ထွန်းမှုတွေမှာတော့အဲဒီလက်နက်ကိုင်သုံးဖွဲ့ဟာဝါကချင်တပ်ဖွဲ့တွေပါဝင်တဲ့ FPNCC လို့ခေါ်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့နဲ့ပူးပေါင်းသွားပါတယ်။အဲဒီဖွဲ့ကညီညာရေးနဲ့ပတ်သက်တဲ့ညှိနှိုင်းမှုတွေကိုသူတို့တပ်ပေါင်းစုနဲ့လုပ်ဖို့အစိုးရဘက်ကမ်းလှမ်းပါတယ်ဒါပေမဲ့အစိုးရဘက်ကအဲ့ဒီကမ်းလှမ်းချက်လက်မခံဘဲ ဝမိုင်းလားအပါဝင်တဖွဲ့ချင်းစီနဲ့တွဲဆုံဆွေးနွေးတာလုပ်ပါတယ်။နောက်ပိုင်းအစိုးရတမတော်ဘက်ကတောင်းဆိုမှုတရုတ်နိုင်ငံဘက်ကဖိအားပေးမှုမြောက်ပိုင်းမဟာမိတ်အဖွဲ့ကလည်းလက်ခံမှုတွေကြားမှာဒုဗိုလ်ချုပ်ကြီးဟောင်းခင်ဇော်ဦးခေါင်းဆောင်နဲ့ညီညာရေးကော်မရှင်နဲ့လက်နက်ကင်သုံးဖွဲ့တရုတ်နိုင်ငံခွင့်မြင့်မြို့မှာအလို့သဘောဆွေးနွေးမှုတွေပြန်ပြီးပေါ်ပေါက်ခဲ့ပါတယ်။နောက်ဆုံးနှစ်ဖက်ညှိနှိုင်းပြီးအခုထုတ်ပြန်တဲ့ညီညာချက်ထုတ်လာနိုင်တာဖြစ်ပါတယ်။
နှစ်ဖက်ထုတ်ပြန်ချက်တွေကိုကြည့်လိုက်ရင်အစိုးရနဲ့တက်မတော်ဘက်ကလိုလားတဲ့ကြီးညာချက်တစ်ဆောင်ကိုလက်နက်ကင်သုံးဖွဲ့ကထုတ်ပြန်ပေးပြီးပြီမို့နှစ်ဖက်အပြစ်ခတ်ရဲစဲရေးကိစ္စဆက်ဆွေးနွေးဖို့လမ်းပွင့်သွားပါပြီ။အစီအပြေတော့သုံးဖွဲ့စလုံး NCA စာချုပ်ထဲပါဝင်လက်မှတ်ရေးထိုးတဲ့အဆင့်ရောက်လာနိုင်တာကြောင့်ငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်ထူးခြားတဲ့တိုးတက်မှုတစ်ခုလို့ဆိုနိုင်ပါတယ်။ဒါပေမဲ့တခြားပြဿနာတွေအများကြီးဖြေရှင်းဖို့ကြံနေပါသေးတယ်။အထူးသဖြင့်ဒီသုံးဖွဲ့ဟာမြောက်ပိုင်းတိုင်းသာလက်နက်ကိုင်မဟာမိတ်အဖွဲ့လို့ဆိုနိုင်တဲ့အုပ်စုနဲ့အလွန်ရင်းနေတဲ့အဖွဲ့တွေဖြစ်လေတော့အင်အားကြီးရဲ့ဝါလိုကချင်လိုအဖွဲ့တွေမပါဘဲနဲ့သူတို့ဘာသာသူတို့ NCA ကိုလက်မှတ်ထိုးကြပါမလားဆိုတာကလည်းစဉ်းစားစရာပါနောက်ထပ်စဉ်းစားစရာတစ်ခုကတော့အစိုးရနဲ့တက်မတော်ဘက်ကမြောက်ပိုင်းလက်နက်ကိုင်အဖွဲ့တွေအားလုံး NCA ထဲမှာပါဝင်လက်မှတ်ရေးထိုးရေးလိုလားနေသလိုတရုတ်နိုင်ငံဘက်ကလည်း NCA လက်မှတ်ထိုးဖို့ဖိအားပေးမှုတွေရှိနေတဲ့ကိစ္စပါအဲ့ဒီဘက်ကကြည့်ရင်တော့တရုတ်ဩဇာနဲ့ဘလုံးမမကင်းနိုင်တဲ့နေဆက်ကလက်နက်ကင်ဖွဲ့တွေဟာတခြားရွေးချယ်စရာမရှိတော့ရင် NCA လမ်းကြောင်းပေါ်ရောက်ကောင်းရောက်လာနိုင်ပါတယ်။ဒါပေမဲ့ဒါဟာလဲငင်းကြဲရဲ့အတွက်အဖြစ်မဟုတ်သေးဘူးဆိုတာလက်တလော NCA လက်မှတ်ထိုးထားတဲ့အဖွဲ့တွေနဲ့တက်မတော်ဆက်ဆိုင်အခြေအနေကိုကြည့်ရင်သိနိုင်ပါတယ်။ပြီးခဲ့တဲ့နေ့ပြည်တော်ထိပ်သီးစည်းဝေးပွဲအပြီးအခြေအနေကိုကြည့်လိုက်ရင် NCA ထိုးထားတဲ့တိုင်းရင်းသားအဖွဲ့တွေနဲ့တက်မတော်ဆက်ဆိုင်ရေးအဆင်မပြေဖြစ်ပြီးတော့ငင်းကြဲရဲ့လုပ်ငန်းစဉ်ပေါ်ထိခိုက်လာတာကိုပါမြင်တွေ့နိုင်ပါတယ်။KNU KN လက်နက်ကိုင်အဖွဲ့ဟာတရားဝင်ချင်းချင်းဆွေးနွေးပွဲတွေကိုတပိတ်မှောက်ထားသလို RCSSSSA ရှမ်းတပ်ဖွဲ့ကလည်းအပြစ်ရက်စောင့်ကြည့်တဲ့ GMC လုပ်ငန်းစဉ်တွေပါဝင်တာကနေပြီးတော့ဘေးထွက်နေပါတယ်။ NC လက်မှတ်ထိုးထားတဲ့ចောင်းသားတက်မတော် ABSDF ကတပ်ဖွဲ့ဝင်2ယောက်နဲ့အရဲသား1ယောက်ကချင်းပြည်နယ်မိုးညင်းမြို့မှာဖမ်းဆီးထိန်းသိမ်းခံရတဲ့ဖြစ်စဉ်ပေါ်ပေါက်လာပြန်ပါတယ်။ ABSDF အတွက်ပို့ပြီးတော့ခံပြင်းစရာကောင်းတာကတော့ဖမ်းဆီးခံရသူရဲဘော်အောင်ဆွေဦးဟာအစိုးရနဲ့အပြစ်ရဲ့စာချုပ်ကိုကိုယ်တိုင်လက်မှတ်ရေးထိုးခဲ့တဲ့သူတွေကတယောက်လည်းဖြစ်နေတာပ
ါဒီပြဿနာတွေကြောင့်ပဲငញ្ញရေးဆွေးနွေးပွဲတွေရပ်ဆိုင်းလို့ဖြစ်နေပြီး27ရာစုပင်လုံညီလာခံကျင်းပရေးကလည်းမသေးချာမရေရာပြန်ပါဘူးတကယ်တော့မြန်မာငញ្ញရေးလုပ်ငန်းစဉ်မှာ NCA စာချုပ်တစ်ခုပေါ်ပေါက်လာတာဆွေးနွေးပွဲတွေလို့အသိမှတ်မပြုရကနေအသိမှတ်ပြုလာတာမျိုးဟာတိုးတက်မှုမှတ်တိုင်နေလို့မှတ်ယူနိုင်ပါတယ်ဒါပေမဲ့ငញ្ញရေးလုပ်ငန်းစဉ်ပြီးမြောက်ဖို့ဆိုတာကတော့လက်ရှိဖြစ်ပျက်နေတဲ့အခင်းချင်းကိုသုံးသပ်ကြည့်ရင်ခရီးအဝေးကြီးလုံနေသေးပါကြောင်းတင်ပြလိုက်ရပါတယ
်။သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်ကိုနားဆင်ခဲ့ရပြီးမှတော့အင်္ဂါညဓာတ်ရိုက်လီလိုင်းစီစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုအသိပေးလိုပါတယ်ရှင်။
ဟုတ်ပါရှင်ခင်ဗျာရခိုင်ပြည်နယ်မြောက်ပိုင်းကျမ်းဖတ်တိုက်ခိုက်မှုတွေနောက်ပိုင်းရိုဟင်ဂျာမွတ်စလင်တွေအပေါ်စစ်တပ်ကကျူးလွန်မှုတွေကိုဂျင်နိုဆိုက်လူမျိုးတုံးတပ်ဖြတ်မှုအဖြစ်အမေရိကန်အောက်လွှတ်တော်ကသတ်မှတ်ကြေညာခဲ့ပါတယ်ဒီကြေညာချက်အပေါ်သောရရှင်တွေဘလို့ထင်မြင်ယူဆကြပါသလဲဒီလိုအမေရိကန်အောက်လွှတ်တော်ရဲ့သတ်မှတ်ကြေညာချက်နောက်ဆက်တွဲဘလို့အရေးယူမှုတွေဖြစ်လာနိုင်ပါသလဲဆိုတဲ့သဘောထားအမြင်တွေကိုလည်းပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ခြင်းပါတယ်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်0123923555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်သလို VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။အင်္ဂါညတိုင်းရဲ့လေးလိုက်အစီအစဉ်ကနေကြိုဆိုပါရစေခင်ဗျာ။
ဒီရီဒိုင်လေးလိုင်းစီစဉ်ကိုအပတ်စဉ်အင်္ဂါနဲ့စနေညတွေမှာတင်ဆက်ပေးနေပါတယ်။အခုတပတ်အင်္ဂါညဒိုင်လေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ရင်းနဲ့အခုတော့မအေးတာနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများကဏ္ဍကိုအလှည့်ပေးကြအောင်ပါရှင်။
ပါရှင် VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကို မြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းတေးလေးတစ်ပုတ်နဲ့လည်းဖြောပြပေးမယ်အပြင်တော်ရရှင်နေချင်းချင်းပေးပို့လာတဲ့မေတ္တာတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရဲ့ရှင်။အခုအရင်ဦးဆုံး Facebook VOA မြန်မာစာမျက်နှာပေါ်မှာတော်ရရှင်နေ VOA မြန်မာပိုင်းဒီစာမျက်နှာနဲ့ပတ်သက်ပြီးတော့မှတ်ချက်လေးတွေသုံးသပ်ချက်လေးတွေရေးလာတဲ့အတိုလေးတွေကိုပြောပြပေးသွားချင်ပါတယ်။ Page ဆိုတဲ့တော်ရရှင်ကသတင်းတွေနေ့စဉ်တင်ပေးနေရတာဖတ်နေရကြည့်နေရတဲ့အတွက်အထူးကျေးဇူးတင်ပါတယ်လို့ရေးလာပါတယ်။မြို့ထုံးမောင်ဆိုတဲ့တော်ရရှင်ကတော့တာလီစွာပါ VOA VOA ဝိုင်းတော်သူဝိုင်းတော်သားများကိုစိတ်နှဖျားကျမ်းမာချမ်းသာကြပါစေကြောင်းဆုမွန်ကောင်းတောင်းလျက်ပါတဲ့ရခိုင်လိုနှုတ်ဆက်လာပါတယ်။ Sign Arc Sign ဆိုတဲ့တော်ရရှင်ကတော့မင်္ဂလာပါ VOA ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးကျမ်းမာကြပါစေ VOA မြန်မာပိုင်းအစီအစဉ်ဒီကိုမနေ့တိုင်းပဲနားဆင်ဖြစ်ပါတယ်လို့ရေးလာပါတယ်ဟုတ်ကဲ့ပါမနေ့တိုင်းနားဆင်တဲ့တော်ရရှင်တွေအထူးကျေးဇူးတင်ပါတယ်နော်ခုဆက်ပြီးတော့မြန်မာနိုင်ငံမှာပြည်သူနဲ့ဆက်ဆံရတဲ့ပြည်သူကိုဝန်ဆောင်မှုပေးတဲ့အစိုးရဌာနတွေနဲ့လုပ်ရတဲ့အလုပ်တွေမှာအခက်အခဲကြုံလာလို့ပါဆိုပြီးတော့သူတို့ရဲ့အတွေ့အကြုံတွေကိုရှင်းပြလာတဲ့သောရရှင်တွေရဲ့ပေးစာတွေကိုဖော်ပြပေးသွားခြင်းပါတယ်။တစ်ခုကတော့မှတ်ပုံတင်လုပ်တဲ့ကိစ္စပဲဖြစ်ပြီးတော့နောက်တစ်ခုကနိုင်ငံကူးလက်မဲ့ရုံမှာလက်ပေးလက်ယူမှုတွေကိုကိုယ်တိုင်ကြုံတွေ့ရပါတယ်ဆိုပြီးတော့ရေးလာတဲ့သူတွေဖြစ်ပါတယ်။တယ်လီဖုန်းနံပါတ်ရေးပေးလာတဲ့သောရရှင်တယောက်ကျွန်တော်တို့ကို Messenger ကနေပို့လာတာပါ။သူကသူရဲ့ညီမအမှတ်ပုံတွေမရလို့ဘွဲတော်မှမရနိုင်တဲ့အခြေအနေရောက်နေပါတယ်ဆိုပြီးတော့အခုလိုရေးပြီးတော့သူရဲ့အတွေ့အကြုံကိုဝေမျှလာပါတယ်ရှင်
။ကျမညီမဆေးဝါးတက္ကသိုလ်နောက်ဆုံးနှစ်စာမွဲဖြေပြီးပါပြီ။တက်ဒီယာကလေးကအမှတ်ပုံတင်လှုပ်ထားတာအခုဆိုဘွဲယူကန်နီးနေပြီ။အခုချိန်ထိအမှတ်ပုံတင်ကထုံမပေးသေးပါဘူး။မကွေးလာဝကယုံကပါနေပြီးတော့တင်ထားတာအခုထိမရသေးဘူးပဲပြောနေပါတယ်။ဆေးဝါးတက္ကသိုလ်ကအမှတ်ပုံတင်မရရင်ဘွဲမပေးပါဘူး။ကျမညီမမှာအမှတ်ပုံတင်မရရင်ဘွဲမပေးလို့စာမွဲမဖြေဘူးလို့ပြောနေလို့ကျမတို့ကချော့ပြီးတော့ဖြေခိုင်းထားတာပါ။ကျမညီမမှာ၄နှစ်တာအပင်ပန်းခံစားရကြက်ငွေတွေအမြောက်အများကုန်ကြခံပြီးဘွဲမရရင်တော့အင်မတန်နစ်နာပါတယ်။ညီမတို့ကိုမှတ်ပုံတင်ရအောင်ဆက်သွယ်ကူညီပေးပါဦး။လူကြီးမင်းတို့စီကိုလည်းဘလို့ဆက်သွယ်ပြောရမှန်းမသိလို့ဒီကပဲရေးပေးလိုက်တာပါရှင်။
မကွေးလာဝကယုံကအမှတ်ပုံတွေမထုတ်ပေးသေးလို့ညီမဖြစ်သူစူးစမ်းရသမျှဘွဲမရပဲဖြစ်ပါတော့မယ်ဆိုပြီးတော့ဒီတော်ရရှင်တော်တော်လေးကိုစိတ်ပူပြီးတော့စာရေးလာတာဖြစ်ပါတယ်။သက်ဆိုင်ရာဌာနအကြီးအကဲတွေကိုတိုက်ရိုက်စာရေးကြည့်ပြီးတော့ဒီကိစ္စကိုရှောက်ထားကြည့်ပါလို့ထပ်ပြီးတော့အကြံပြုချင်ပါတယ်နော်။နောက်ထပ်တော်ရရှင်ဒီတော်ရရှင်ကရန်ကုန်ကဒီနိုင်ငံကူးလက်မှတ်ထုတ်ပေးတဲ့ယုံမှာဖြစ်တာပါဆိုပြီးတော့ဒီကနေ့ပဲဖြစ်ပါတယ်ဆိုတော့တလောကပဲစာရေးလာတာပါဒီတော့လက်တလောဖြစ်ထားတဲ့ကိစ္စပေါ့နော်။
နိုင်ငံကူးလက်မှတ် passport လုပ်တဲ့ဂျုံကိုဒီနေ့2နာရီ3နာရီလောက်ကျွန်တော်ရောက်သွားတဲ့အချိန်မှာလူမျိုးရေးရာခွဲခြားဆက်ဆံခံရမှုနဲ့လက်ပေးလက်ယူမှုတွေကိုတပြိုင်တည်းရင်ဆိုင်ခဲ့ရပါတယ်။နိုင်ငံကူးလက်မှတ်လုပ်ပေးတဲ့ line က satellite line တောင်ရှိပါတယ်။အဲ့ဒီမှာရာရှိနှစ်ယောက်စီကစောင့်နေတာပါ။မြန်မာနိုင်ငံသားတွေအတွက် line တက်တက်နဲ့နောက်နီပေါ်အိန္ဒိယဘင်္ဂလားဒေ့ရှ်နဲ့တရုတ်နိုင်ငံသားတွေအတွက်တစ် line ဆိုပြီးတော့ထားပါတယ်။ကျွန်တော်ကဒီနိုင်ငံမှာမွေးတဲ့လူဘာလို့တခြားနေရာမှာတန်းစီရတာလဲလို့မေးတော့လာဝကရာရှိကပုံမှန်လင်းလင်းပဲပြောပါလေကျွန်တော်တို့ကအန်ဒီရရှိတဲ့သူတွေဒီတော့ကျွန်တော်တို့ကိုလာဝကရာရှိကိုတိုင်ကစစ်ဆေးဖို့လိုမယ်ဒါကြောင့်မလို့ကျွန်တော်တို့သီးခြားလိုင်းမှာစီရတယ်လို့ပြောပါလေကျွန်တော်ဒီနိုင်ငံမှာမွေးပေမဲ့ကျွန်တော်ကမြန်မာနိုင်ငံသားစစ်စစ်မဟုတ်ဘူးလို့လည်းပြောပါလေဒါနဲ့ကျွန်တော်လာဝကရာရှိကိုတွေ့တဲ့အချိန်မှာလာဝကရာရှိကခမ ्या ကျွန်တော်တို့ကိုကူရင်ကျွန်တော်တို့လည်းခမ ्या ကိုကူမယ်ဆိုပြီးတော့ပုံမှန်လင်းလင်းငွေတောင်းပါလေနောက်ကျွန်တော်တို့တန်းစီနေတဲ့ line ကိုလူငယ်လေးတယောက်ကကြော်သွားတဲ့အတွက်အဲ့ဒီလူကဘာလို့ကြော်ရလဲဆိုပြီးတော့ရာရှိကိုမေးခွန်းထုတ်တော့လောကရာရှိကကျွန်တော်တို့ကိုဂယူဆိုင်စရာမလိုဘူးကျွန်တော်တို့ကဒီနိုင်ငံသားတွေမဟုတ်တဲ့အတွက်ကြော်တက်ခွင့်ရှိတယ်ဆိုပြီးတော့ပြောပါလေကျွန်တော်ကတော့လူမျိုးရေးရာခွဲခြားဆက်ဆံတာကိုတကယ့်ကိုပြောင်ကြကြရင်ဆိုင်ခဲ့ရတာပါတွေးခဲ့ရတာပါမြန်မာနိုင်ငံဟာကျွန်တော်နေရကျွန်တော်မွေးရမြေကျွန်တော်အိမ်လို့ကျွန်တော်မခံစားရတော့ပါဘူးကျွန်တော်တို့ဒုတိယဒန်စာနိုင်ငံသားတတိယဒန်စာနိုင်ငံသားအဖြစ်ဆက်ဆံခံရတာသိတာပါလေမြန်မာနိုင်ငံအစိုးရခေါင်းဆောင်တွေရဲ့မူဝါဒတွေပုံမှန်လဲအထူးပဲစိတ်မကောင်းဖြစ်မိပါလေကျွန်တော်အနေနဲ့တော့မျှော်လင့်ချက်တွေဆုံးမပြီးနိုင်ငံမဲ့အဖြစ်ခံစားမိပါလေ
ဟုတ်ကဲ့ဒီတော့ရရှင်အနေနဲ့မြန်မာနိုင်ငံကနေပြီးကိုယ်ဆွန့်လွတ်လိုက်တယ်ဆိုတာမျိုးခံစားရတယ်ဆိုတဲ့အတွက်ကြောင့်မလို့အထူးစိတ်မကောင်းဖြစ်မိပါလေဒီလိုမျိုးလက်ပေးလက်ယူမှုတွေကဒီအခုလက်ရှိအစိုးရကလည်းလက်ပေးလက်ယူမှုတွေကိုအထူးတားဆီးအရေးယူဖို့ကြိုးစားနေတာမလို့သက်ဆိုင်ရာအကြီးအကဲတွေကိုစာရေးပြီးတော့တိုင်ကြားတင်ပါတယ်လို့အကြံပြုချင်ပါတယ်နော်တိုင်ကြားတဲ့အခါမှာခေါ်ယူစစ်ဆေးပြီးတော့တကယ်တမ်းအပြစ်ရှိရလို့ယူဆခဲ့ရင်အဲ့ဒီအလို့ရာထူးနေရာတွေကိုလက်လွတ်ရတဲ့တာရကတွေလည်းတွေ့နေရလို့တိုင်ကြားဖို့ကျွန်တော်တို့အကြံပြုရတာဖြစ်ပါတယ် ဒီကိစ္စတကယ်ဖြစ်ခဲ့တာဟုတ်ရင်တော့တံပြန်အရေးယူမှုတွေရှိလာပါစေလို့ဆုတောင်းပေးပါတယ်ရှင်။အခုကျွန်မဖော်ပြခဲ့တဲ့ဒီသက်ဆိုင်ရာဌာနတွေကိုသူတို့တိုင်ကြားတဲ့စာတွေကဒီတော်ရရှင်တွေဘက်ကရေးလာတဲ့စာတွေဖြစ်ပြီးတော့ကျွန်တော်တို့ဒီဌာနတွေနဲ့ဓာတ်ရိုက်ဆက်တယ်ပြီးတော့အတိအကျရယူထားတာမဟုတ်ကြောင်းတော့ဒီတော်ရရှင်တွေကိုအသိပေးကြပါရနော်။ဒီမှာအခုပြန်ကြားနေတဲ့အစီအစဉ်ကမြန်မာပြည်ကပေးစာများအစီအစဉ်ပဲဖြစ်ပြီးတော့ဒီတော်ရရှင်ရဲ့စာတွေကိုကျွန်တော်တို့ထပ်ဆင့်ဖော်ပြခြင်းသာဖြစ်ပါတယ်ရှင်။ဆက်ပြီးတော့တော်ရရှင်ရဲ့ရင်ဖွင့်စာတွေကိုပြောပြပေးသွားခြင်းပါတယ်။အမည်မဖော်ခြင်းတဲ့ယွာသူတူဆိုပြီးရေးလာတဲ့တော်ရရှင်ကတော့မြန်မာနိုင်ငံမှာလူတိုင်းပြောနေကြတဲ့ဒီအတန်ချဲ့ဆက်ဒုက္ခနဲ့ပတ်သက်ပြီးတော့သူကြုံတွေ့နေရတဲ့ဒုက္ခတွေကိုရင်ဖွင့်ပြီးရေးလာတာဖြစ်ပါတယ်
။မင်္ဂလာပါ VOA ရေ VOA ကိုရေဒီယိုခေတ်ကတည်းကအမြဲအားပေးလာတာအခုနောက်ပိုင်း Facebook ကနေလည်းအမြဲနားထောင်ပါတယ်။ကျမကြုံနေရတဲ့ဒုက္ခတစ်ခုကိုရင်ဖွင့်ပြရစီ။ကျမဘလူးကျွန်းချောင်းဆုံမြို့နယ်မွန်ပြည်နယ်ထဲကမရစ်ကြီးရွာမှာနေပါတယ်။အရင်တုန်းကတော့မနဲ့ခင်းစောစောတွေကတိတ်ဆိတ်မှုနဲ့လူကြီးတွေကလည်းတရားအလုပ်လုပ်ချင်းလုပ်ကျမ်းမာရေးမကောင်းသူတွေကလည်းညဘက်အိတ်တာနောက်ကျသူတွေကလည်းပြည့်ပြည့်ဝဝအနားယူနိုင်ပါတယ်ကျမငငယ်ကဆိုမနဲ့အစိုးရထပြီးစာထကြက်ရင်လေတိတ်ဆိတ်တဲ့အတွက်စာပို့ပြီးမှတ်နိုင်နေလေအခုတော့နေ့တိုင်းမနဲ့၄နာရီမှာဖုန်းတော်ကြီးကျောင်းကတရားခွေအကျယ်ကြီးလော့စပီကာနဲ့ဖွင့်နေလေကျမတို့အိတ်လို့မရတော့ဘူးပေါ့ကျောင်းသူကျောင်းသားတွေလည်းစာကြက်နိုင်လိမ့်မယ်လို့ကျမမထင်ပါဘူးအများသူကတရားရကြပါစီဆိုတဲ့စိတ်နဲ့ဖွင့်တယ်လို့တော့ထင်ပါတယ်ဒါပေမဲ့လည်းနေ့တိုင်းမနေ့တိုင်းတစ်နှစ်ပတ်လုံးဆိုတော့ကျမတို့မှာတရားရဖို့တဲ့စုညံတန်တွေကြောင့်စိတ်အနှောက်အယှက်ဖြစ်ရတာပုံများနေတာပေါ့ဒီမိုကရေစီဆိုတာကိုလုံးချင်တာလုပ်လို့ရတယ်ဆိုပေမဲ့သူတစ်ပါးကိုမထိခိုက်အောင်လုပ်ဖို့လိုတဲ့အကြောင်းသက်ဆိုင်ရာလူကြီးများများလည်းသိလိမ့်မယ်လို့ကျမယုံကြည်တယ်လေတကယ်ကိုတစ်နှစ်ပတ်လုံးဖွင့်နေတာသုံးနှစ်နီးပါးရှိနေလို့ပါကျေးဇူးတင်ပါတယ်အတန်ချဲ့ဆဲဥပဒေရှိတယ်ဆိုရင်လေကျေးဇူးပြုပြီးတော့တာဝန်ရှိသူတွေဆောင်ရွက်ပေးကြပါလို့ VOA ကနေတဆင့်ပြောကြလိုပါတယ်မရှိဘူးဆိုရင်လေကြေးရွာတာဝန်ရှိသူများအနေနဲ့ကျမတို့ကိုငှက်ညာသောအဖြစ်ညှိနှိုင်းဆောင်ရွက်ပေးကြပါလို့ VOA ကနေတဆင့်တောင်းပန်ပါတယ်ကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ပါဒီကျမတို့ဒီ loud speaker နဲ့ပတ်သက်ပြီးတော့ဒီလိုအတန်ချဲ့ဆဲနဲ့အချိန်ပြည့်ကြည်ကြည်လန်းလန်းဖွင့်နေကြတာနဲ့ပတ်သက်ပြီးတော့ဒီကျမတို့မြန်မာတခွင်အစီအစဉ်ကနေပြောလဲတင်ပြင်ပြပေးခဲ့တာရှိပါတယ်ရှင်။ပြီးခဲ့တဲ့တင်ပြပတ်ထဲကပဲလဲနောက်ထပ်တင်ပြတစ်ပုဒ်ဒီ AFP တင်ပြဌာနကနေပြောတင်ဒီနိုင်ငံသားလိုမျိုးတင်ထွက်လာလို့လဲမြန်မာလိုပြန်ဆိုပြီးတော့တင်ပြပေးထားပါရယ်နော်။အဲ့ဒီတင်နေတယ်မှာပါတဲ့ပြောပုံရရှိရင်တော့ဒီဟာနဲ့ပတ်သက်ပြီးတော့ဥပဒေရှိတယ်။ဥပဒေနဲ့လဲအရေးယူတာမျိုးတွေရှိတယ်။ဒါပေမဲ့တကယ်တမ်းမလိုက်နာဘူး။မလိုက်နာတဲ့အခါမှာသူတို့ကိုလိုက်နာအောင်လို့ဘယ်လိုလုပ်ရမလဲဆိုတာကိုတင်းကျက်ပြီးတော့စီမင်းဥပဒေတင်းကျက်ပြီးတော့ထပ်ပြီးတော့အရေးယူတာမျိုးတွေမတွေးရဥပဒေအပိုင်းမှာရော့ရဲနေလို့တရားဥပဒေစိုးမိုးမှုပိုင်းအားနည်းနေလို့ဖြစ်ရတယ်ဆိုပြီးတော့သိရပါတယ်နော်။ကျေးရွာတာဝန်ရှိသူအဲသူတို့ကမထိန်နိုင်ဘူးဆိုလဲသူတို့ရဲ့အစင်မြုံနေနောက်တော့တိုင်းဒေသကြီးအဲ့လိုမျိုးတာဝန်ရှိတဲ့သူတွေအစင်စင်တေးသေးချာချာကြက်ကြက်မက်မက်ကင်တွယ်မှရမယ်ထင်ပါတယ်ရှင်။ကဲတော်ရရှင်တွေရဲ့ပေးစာတွေနောက်ပြီးတော့တို့ရဲ့အမြင်မျိုးမျိုးကိုရေးထားတဲ့စာတွေကိုဒီတစ်ပတ်ဒီမှာလည်းရက်ချင်ပါသေးတယ်။တေးချောင်းနဲ့တော်ရရှင်တွေကိုဆက်ပြီးတော့အလှည့်ပေးဖို့ရှိပါသေးရှင်။ Tomorrow View မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။ email ပို့ဖို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။ဆက်ပြီးတော့တော်ရရှင်တွေကိုမြန်မာသချင်းလေးတစ်ပုဒ်နဲ့ဖျော်ပြပေးခြင်းပါတယ်ရှင်။ Alicia ဆိုတဲ့တော်ရရှင်က VOA ရဲ့ပရိသတ်ပါတဲ့လောကမှာစီးစိမ်ရာထူးနဲ့ရှိသမျှအရာတွေကဘာမှမမြဲပါဘူး။ဒါကြောင့်မလို့လေးပြူရဲ့ခဏလေးပဲဆိုတဲ့သချင်းနဲ့လူတိုင်းသတိပြုမိနိုင်ဖို့သချင်းတောင်းခြင်းပါတယ်ဆိုပြီးတော့ရေးလာပါတယ်ရှင်။ ဒီလိုဒီတော်ရရှင်တောင်းဆိုထားတဲ့လေးပြူရဲ့ခဏလေးပဲဆိုတဲ့သချင်းလေးကိုတခြားတော်ရရှင်တွေအားလုံးလည်းနားဆင်နိုင်အောင်လို့လွှင့်ပေးခြင်းပါတယ်။သူပြောသလိုပဲလောကမှာဘာမှမမြဲတဲ့အကြောင်းလေးပြူကသချင်းဆက်ဆိုထားတာဖြစ်ပါတယ်။တေးရည်သူကလင်းလင်းဖြစ်ပါတယ်။လေးပြူရဲ့ဘာမှမမြဲဘူးဆိုတဲ့သချင်းကိုနားဆင်ခံစားကြည့်ပါအောင်နော်။ဆိုထားတဲ့ဘာမှမမြဲဘူးဆိုတဲ့သတင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့တေးသတင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေပြီးတော့ဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေလည်းဓာတ်ရိုက်နားဆင်နိုင်ပါတယ်တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေပြီးတော့ဓာတ်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့VOA ရဲ့ internet စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်เนาะကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ် VOA ကိုလည်းစာရေးကြပါအောင်ရှင်တော်ရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေအေးတန်တာကျော်ရဲ့မြန်မာပြည်မှပေးစာများကဏ္ဍအပြီးမှာအခုတော့ထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်။ Christmas နေ့ရောက်ဖို့တိတ်မလို့တော့တဲ့အချိန်မှာပဲဘရာဇီးနိုင်ငံသားတွေဟာ Santa Claus အမြန်ဖြစ်နည်းတင်နန်းကိုတက်နေကြပါတယ်။ Belgium နိုင်ငံကလူတစ်ယောက်ဟာသူ့ရဲ့နေအိမ်မှာ Christmas ကြေးရွာလေးတစ်ခုဖန်တီးထားပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုမက်ခင်ပြူသေးနဲ့ကိုငိမ့်ညံတို့ကတင်ပြပေးမှာပါရှင်။Christmas နေ့ရောက်ဖို့တိတ်မလို့တော့တဲ့အချိန်မှာပဲဘရာဇီးနိုင်ငံသားတွေဟာ Santa အမြန်ဖြစ်ပြီးသင်တန်းတက်နေကြပါတယ်။ Christmas ရာသီမှာ Santa ဖိုးဖိုးကြီးဖွားဖွားကြီးအဖြစ်သရုပ်ဆောင်မှုစိတ်ဝင်စားသူတွေအတွက် Claude ရုပ်ရှင်ထုတ်လုပ်ရေးပိုင်ရှင်ဘရာဇီးသရုပ်ဆောင် Cibilo Rubio ကအခမဲ့တင်စားပေးနေတာပါ။ဒီသင်တန်းကို1986ခုနှစ်ကတည်းကစတင်ခဲ့တာဖြစ်ပြီးတော့ပိုကောင်းတဲ့ Santa တွေဖြစ်အောင်လေ့ကျင့်ပေးနေတာပါ။သူတို့တွေဟာဟိုဟိုဟိုလို့ပြောတာကအစား
မိတ်ကလေးနဲ့နီးနောက်အသက်အရွယ်အမျိုးမျိုးလူမှုရေးနောက်ခံအခြေအနေမျိုးမျိုးရှိကြတဲ့ကလေးငယ်တွေနဲ့ဘယ်လိုဆက်ဆံကြမလဲဆိုတာသင်ကြားပေးပါတယ်။ခရစ်စမတ်ခံစားချက်စိတ်မျိုးဝင်အောင်ရာသီစာတေးဂီတာတွေကိုအသုံးပြုပြီးတော့လည်းသင်ကြားပေးတာပါ။ကလေးတွေနဲ့ဆက်ဆံရမှာလဲလိမ့်မိုင်းဆိုင်ရာမတော်မတရားမလုပ်ရအောင်အထူးထားပြီးသင်ကြားပေးပါတယ်။ဥပမာမိန်းကလေးငယ်တွေရဲ့အင်ဂျီကိုပြင်ဝတ်ပေးတာပေါင်ပေါ်မှာထိုင်ခိုင်းတာမျိုးကိုအမျိုးသမီးစင်တာတွေကပဲလုပ်လို့ရတာမျိုးဖြစ်ပါတယ်။အဲ့တော့ကလေးကိုနန်းရှုပ်တာမျိုးကိုလည်းစင်တာကမလုပ်ရပဲကလေးကနန်းတာကိုပဲလက်ခံရမှာပါ။နေရာဌာနအပေါ်မှာမူတည်ပြီးတော့စင်တာအလုပ်ရမယ်ဆိုရင်တော့တစ်နေ့9နာရီအလုပ်အတွက်ဒေါ်လာ150လောက်အထိရနိုင်တာဖြစ်ပါတယ်ရှင
်။ဘယ်လ်ဂျီယံနိုင်ငံကလူတစ်ယောက်ဟာသူ့ရဲ့နေအိမ်မှာခရစ်စမတ်ကျေးရွာလေးတစ်ခုဖန်တီးလိုက်ပါတယ်။ဆာ့ချ်ဟန်နဘတ်ဟာလေကြောင်းသိပ္ပံပညာရှင်တဦးဖြစ်ပေမဲ့ခရစ်စမတ်ရာသီမှာစင်တာဘိုးဘိုးကြီးကလူများပေးပို့လာတဲ့စာလေးတွေကိုဖတ်ပြီးအကြောင်းပြန်တာမျိုးလိုချင်တာကြောင့်အခုလိုခရစ်စမတ်ကျေးရွာလေးတစ်ခုကိုဖန်တီးခဲ့တာပါ။ဆန်တာဘိုးဘိုးကြီးအဖြစ်တားဖြစ်သူအော်ရီလီယန်ကတရုတ်ဆောင်တာဖြစ်ပြီးအခုလိုအချိန်မှာအလုပ်များပေမဲ့လည်းခရစ်စမတ်ရွာလေးမှာအချိန်ပေးရတဲ့အတွက်ဝမ်းသာပျော်ရွှင်ရတယ်လို့သူကပြောပါတယ်။ရွာကလေးကိုတီထောင်ခဲ့သူဟန်နာဘက်ဟာစက်တင်ဘာလလောက်ခရဲကဒီရွာလေးကိုတည်ဆောက်ခဲ့ရတာဖြစ်ပြီးခရစ်စမတ်အချိန်မှာတော့တလားလောက်ခွင့်ယူပြီးဒီရွာလေးလဲပတ်ရေးကိုလှုပ်ဆောင်နေတယ်လို့ပြောပါတယ်။လာလေသူတွေအတွက်လည်းအခမဲ့လာရောက်လဲပတ်နိုင်တာဖြစ်ပြီးတော့တစ်နှစ်ကိုဧည့်သည်9,000နီးပါးလောက်လာရောက်ကြပါတယ်။လာရောက်သူတွေကိုရှင်းပြဖို့နဲ့ကြေးရွာလေးပုံမှန်လဲပတ်နေစေဖို့ Elf နတ်မင်စာစေတနာဝန်ထမ်းအဖွဲ့လည်းရှိပါတယ
်။ Christmas ရာသီရောက်လာတာနဲ့အမျှကဘာတော်ဝဲ Santa Claus Christmas ဖူးဖူးကြီးနဲ့ပတ်သက်တဲ့ပွဲလမ်းသဘင်တွေဆင်နွှဲနေကြပါတယ်။မော်တာနိုင်ငံရဲ့မြို့သားငားပြလိုက်မှာဆန္ဒဖူးဖူးကြီးတယောက်ကတော့ငားကန်လေးကိုဆင်းပြီးငားတွေကိုအစာကျွေးနေခဲ့ပါတယ်။အစဉ်လာရယုံကြည်ကြတာကတော့တနည်းပတ်လုံးကောင်းကောင်းနေတဲ့သူတွေကိုခရစ်စမတ်ဖူးဖူးကြီးကမှတ်တမ်းတင်ထားပြီးခရစ်စမတ်အချိန်မှာလက်ဆောင်တွေပေးလို့ရှိတယ်ဆိုတာပါ။မကောင်းတဲ့စီးရင်နဲ့ပါတဲ့သူတွေကတော့ဘာမှမရဘူးလို့ယုံကြည်ကြတာပါ။ငမန်းတွေငားတွေကိုအစာကျွေးပြီးပုတ်သက်ပြနေတာကိုလည်းတွေ့ရမှာပါ။အခုအချိန်မှာတော့လက်ဆောင်တွေမပေးသေးတဲ့အတွက်ကန်လေးကငားတွေကလည်းတခြားသူတွေလိုပဲခရစ်စမတ်နေ့ရောက်တဲ့အထိဆောင်ကြရအောင်ပါပါရှင
်။မခင်ဖြူထွေးနဲ့ကိုငင်းညန်းတို့တင်ဆက်ခဲ့တဲ့ကဘာတလွားထူးခြားဆန်းပြသတင်းများအစီအစဉ်ကိုနားဆင်ခဲ့ရတာပါရှင်။ဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ။မနေ့ပြန်တနင်္လာနေ့မနေ့ခင်းမနေ့6နာရီကနေ9နာရီထိအစီအစဉ်တွေမှာမြမရေးဆွေးနွေးခန်းဥစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်မြမပြည်မှပေးစာများခန္ဓာနဲ့ထူးခြားဆံပြသတင်းများအစီအစဉ်ကိုတလှည့်ပြန်လည်ထုတ်လွှင့်ပေးသွားမှာပါရှင်။အခုအစီအစဉ်ရဲ့အဆုံးအသတ်ခင်မှာသတင်းချင်းချုပ်ကိုမတ်သိန်ကြီးထိုက်ကပြောပြပေးပါအောင်ရှင်
။ပြင်သစ်နိုင်ငံတွန်းကဒါဇင်နဲ့ချီတဲ့လက်မကြီးတွေပေါ်မှာတော့အဝါရောင်အင်ညူဝဲဆန္ဒပြသူတွေသိမ့်ပိုက်တားဆီးထားပါတယ်။ဒါပေမဲ့လည်းသတင်းပတ်ငါးပတ်ထဲကိုဝင်ရောက်လာချိန်မှာပဲစီးပွားရေးပြုပြင်ပြောင်းလဲရေးဆန္ဒပြမှုတွေကတော့အရှိန်လျော့လာပါတယ်။လက်မတွေဘောကဖဲပေးဖို့ပြည်ထောင်စုဝန်ကြီးကပြောဆိုထားပြီးမယ်လို့လည်းဆန္ဒပြသူတွေဆက်ပြီးရှိနေကြတာပါ။အဝါရောင်အင်ကြီးဝဲဆန္ဒပြလှုပ်ရှားမှုတွေနဲ့ပတ်သက်ဆက်နွယ်ပြီးတည်ဆုံသူ၈ဦးအထိရှိနေပါတယ်။ပါကစ္စတန်နိုင်ငံအနေနဲ့အိန္ဒိယအာဖဂန်နစ္စတန်နိုင်ငံတွင်စစ်ပွဲတွေကိုညှိနှိုင်းဖြည့်ဆင်းရေးမြင့်တင်လှုပ်ဆောင်လာမှုကိုကြိုဆိုတဲ့အကြောင်းအမေရိကန်ပြည်ထောင်စုကမနေ့စနေနေ့မှာပြောဆိုပါတယ်။အာဖဂန်တာလီဘန်တို့နဲ့အမေရိကန်ဆွေရကြားငြိမ်းချမ်းရေးဆွေးနွေးပွဲတင်းလာနေမှာနောက်တစ်ကြော်ကျင်းပဖို့စီစဉ်ထားတဲ့အကြောင်းပါကစ္စတန်ဝန်ကြီးချုပ်အီမရန်ခမ်ကကြေညာခဲ့ပြီးနောက်တနေ့မှာပဲအမေရိကန်ဘက်ကအခုလိုချီးကျူးပြောဆိုလိုက်တာဖြစ်ပါတယ်။တာလီဘန်အာဖဂန်ဆွေရနဲ့အခြားအာဖဂန်နေနဲ့ဆက်ဆက်ညှိနှိုင်းမှုတွေအပါအဝင်ပါကစ္စတန်ဆွေရဘက်ကတိုးမြှင့်ပူးပေါင်းဆောက်ရွက်မှုတွေအပေါ်အမေရိကန်ဆွေရဘက်ကကြိုဆိုတယ်လို့အာဖဂန်နစ္စတန်ဆိုင်ရာအမေရိကန်သံယုံပြောခွင့်ရက VOA ကိုပြောဆိုတာဖြစ်ပါတယ်။ပါကစ္စတန်နိုင်ငံမှာတော့ပြီးခဲ့တဲ့၄နှစ်တာကာလအတွင်းစစ်ခုံရုံးတွေကနေလူပေါင်း330ကိုအကြမ်းဖက်ဝါဒီတွေအဖြစ်တည်တံ့ဆင်ချက်ချမှတ်ခဲ့ပြီးအဲ့ဒီထဲက56ဦးကိုတော့တုတ်တင်ပြီးဖြစ်ကြောင်းဒီကနေ့မှပဲကြေညာချက်ထုတ်ပါတယ်ရှင်
။တင်းချင်းချက်ကိုမတ်သိန်ကြီးထိုက်ကပြောပြပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့မီခေးဒူဘင်စကီဖြစ်ပါတယ်။ VOA American အသံညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ19.2532နဲ့လိုင်းလက်မီတာ190တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။တော်တာရှင်များအားလုံးရှင်လန်းချမ်းမြေကြပါစေရှင်။ကျမများသစင်အောင်ပါ။
This program has come to you from the Voice of America, Washington.
Welcome.